Voice of America in Burmese.
မင်္ဂလာပါရှင်။ VOA American Tan ရဲ့2022ခုနှစ်စက်တင်ဘာလ24ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ဒီမှာအင်ဂျင်လိုက်မှာ VOA မြန်မာပိုင်းကတင်ဆက်နေတဲ့ Radio အစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်။ Line to meter 2440 52တို့အပြင် Line lab meter 190 kHz 1905တို့ကနေထိုင်ယူနားဆင်နိုင်ပါတယ်ရှင
်။မင်္ဂလာခင်ဗျာကျွန်တော်အောင်လင်ဦးပါ။ကမ္ဘာ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကိုဗစ်ရောဂါကာကွယ်ဆေးနောက်ထပ်တန်း900ကိုဝယ်ယူလှူဒါန်းမယ့်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်တဲ့သတင်းမြန်မာအရေးနိုင်ငံတကာရဲ့ကျူးကမှုတွေအောင်မြင်မှုမရှိတာကြောင့်ချစ်ကပ်မှုပုံစံပြောင်းဖို့ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားလှယ်ကတိုက်တွန်းတဲ့သတင်းဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့သူပြောပြမှာပါ
။ကောင်းပါပြီ။ဇနီဗာကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အစည်းအဝေးမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်ကလည်းမြန်မာလူ့ခွင့်ရေးအခြေအနေတွေစိုးရွားနေတဲ့အကြောင်းအခုလိုတင်ပြသွားပါတယ်။
The military junta is committing crimes against humanity. The preliminary analysis of the independent investigative mechanism.
နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါမြမရေးအာဆီယံဂျားဝင်မဲ့ကိစ္စလူ့ခွင့်ရေးအဖွဲ့တွေကပယ်ချလိုက်တာ NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းတောင်ကိုရီးယားအာဏာရပါတီကပြောကြားလိုက်တဲ့အကြောင်းနဲ့အတူသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်ဦးကျော်စံသားရဲ့မြမရေးတုံ့တက်ချက်အားကစားကဏ္ဍစာရီကိုလည်းတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစော်မူကျော်တို့ကတင်ဆက်မှာပါရှင
်ကမ္ဘာပေါ်ကဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကိုဗစ်ရောဂါကာကွယ်ဆေးနောက်ထပ်တန်း900ဝယ်ယူလှူဒါန်းမယ့်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်
United States is buying another half billion doses of Pfizer to donate to low and middle income countries around the world.
နိုင်ငံတွေနိုင်ငံတွေကိုလှူဒါန်းမှုအမေရိကန်ပြည်သူစုကနောက်ထပ် Pfizer ကာကွယ်ဆေးတန်း900ဝယ်ယူထားပါတယ်။နောက်ထပ်လှူဒါန်းမဲ့တန်း900ကိုတော့ရှင်းနေအခုလိုအချိန်မှာအပြီးပို့ပေးမှာပါလို့သမ္မတဘိုင်ဒန်ကဗိုလ်ထုနေ COVID ကရောဂါဆရာထိပ်သီး online ဆွေးနွေးပွဲမှာပြောဆိုလိုက်တာပါ။ဒီမတိုင်ခင်မှာလည်းအမေရိကန်က Pfizer BioNTech ကာကွယ်ဆေးတန်း900ရောဂါကို၈နှစ်ဇွန်လကုန်မှာနောက်ဆုံးထားပေးဖို့လူတန်းမှုလည်းကတိပြုထားတာကြောင့်အခုဆိုရင်စုစုပေါင်းတန်း1100ရှိတော့ပါပြီ။နယူးယောက်ကုလသမဂ္ဂရုံးချုပ်မှာနှစ်ပတ်လည်ထရီညီလာခံကျင်းပနေခြင်းတည်ထောင်ကျင်းပတဲ့ COVID ကရောဂါဆရာအွန်လိုင်းထိပ်သီးအစည်းအဝေးမှာတော့ဗြိတိန်၊ကနေဒါ၊အင်ဒိုနီးရှား၊တောင်အာဖရိကခေါင်းဆောင်တွေကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကြီးကတေဒရော့စ်အဒနွန်ဂေဘရီယေးဆုစ်အပါအဝင်နိုင်ငံတကာတာဝန်ရှိသူတွေပါဝင်ကြပါတယ်။၈နှစ်ထဲမှာကမ္ဘာလူရေရဲ့90ရာခိုင်နှုန်းလောက်ကိုကာကွယ်ဆေးအပြီးထုံးနိုင်မှု WHO ရဲ့ရည်မှန်းချက်ကိုလည်းသမ္မတဘိုင်ဒန်ကအားပေးခဲ့ပြီးကရောဂါကူးစက်မှုထိန်းချုပ်နိုင်ရေးတခြားချမ်းသာတဲ့နိုင်ငံတွေကလည်းဝန်ဝင်ကြိုးပမ်းကြဖို့တိုက်တွန်းသွားပါတယ်
။ဘော်ဒူနီကကုလသမဂ္ဂညီလာခံမှာနိုင်ငံကောင်းဆောင်တွေဆွေးနွေးခဲ့ကြပြီးရာသီဥတုပြောင်းလဲမှုနဲ့ COVID-19 တုံ့ပြန်ဆောင်ရွက်ရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ COVID-19 ကရောဂါဖြစ်ပွားနေချိန်မှာပဲရာသီဥတုပြဿနာရဲ့အင်ပြေအားပြေတိုက်ခိုက်တာကိုခံနေရတယ်လို့ Medesca သမရရန်ဒရီအန်ဒရီကပြောဆိုပါတယ်။မိုးကောင်ရေရှားမှုကြောင့်သူ့နိုင်ငံမှာကောက်ပဲသီးနှံတွေအကြီးအကျယ်ပျက်စီးရတယ်လို့ဆိုပါတယ်။ Medesca မှာလူတန်းလောက်ဟာအငတ်ပေးနဲ့ကြုံနိုင်တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။ဗိုလ်ထုနေ့ညမှာပဲ COVID-19 ထိပ်သီးအစည်းအဝေးကိုသမရဘိုင်ဒန်ကအွန်လိုင်းကတက်ရောက်ခဲ့ပြီးစကားပြောကြားခဲ့ပါတယ်။ဒီကာယောဂါကဆူကြီးကိုဒီယောဂကဆူကြီးကိုကြီးမားတဲ့အင်အားနဲ့လှုပ်ဆောင်ရမယ်လို့ပြောဆိုပါတယ်အမေရိကန်အနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကိုကာကွယ်ဆေးအလုံးတန်း600လှူဒါန်းပြီးဖြစ်ကြောင်းနဲ့နောက်ထပ်တန်း900လည်းလှူဒါန်းအောင်မယ်လို့သမ္မတဘိုင်ဒန်ကပြောဆိုပါတယ်ဒါအပြင်လုံခြုံရေးကောင်စီအဖွဲ့ဝင်ကြီးငါကြီးဖြစ်တဲ့ British အမေရိကန်ပြင်သစ်တရုတ်ရုရှားစတဲ့နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေလည်းဗိုလ်ထုနေမှာပဲတွေ့ဆုံပါတယ်မတူမညီဖြစ်နေတဲ့ဒေသတွေမှာတည်ငြိမ်မှုရှိအောင်ထိန်းသိမ်းရေးနဲ့အကြမ်းဖက်သမားကာကွယ်တိုက်ဖြတ်ရေးကိစ္စတွေကိုအမြင်ဖလှယ်ကြကြောင်းဗြိတိန်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံရဲ့ကျန်းမာရေးစနစ်ဟာပြိုလဲလူနီးပါးအခြေအနေမှာရောက်နေပြီးနိုင်ငံတကာအသံဝင်ကအမြန်ဆုံးမကူညီဘူးဆိုရင်တော့ဆန္ဒမှုဆိုင်ရာအချက်အလက်ဆိုင်နေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးပါတယ်။ကမ္ဘာမျိုးတော်ကလေဆိပ်မှမကြာခင်ကတက်ခတ်ခံရမှုအတွင်းဒဏ်ရာရတဲ့သူတွေကိုစစ်ကူတမှုပေးနေတဲ့ ဝါဇီယာမိုဟာမက်အကဘာခန်အမျိုးသားစည်းရုံကိုလည်းဒဝေချူညချိုင်းမှုချုပ်တေဒရော့စ်အဘနွန်ဂဗီယေဆုစ်နဲ့ဒဝေချူရဲ့မြေထဲပင်လယ်အရှေ့ပိုင်းဒေသဆိုင်ရာညချိုင်းမှုအာခမက်အယ်မန်တာရီတို့ဒီသတင်းမှအစောပိုင်းတွားရောက်ကြေရှုခဲ့ကြတာပါဒီခီးစင်မှာအာဖဂန်ပြည်သူတွေရဲ့လိုအပ်ချက်တွေကိုကိုယ်တိုင်ကိုယ်ကျတွေ့မြင်ခဲ့ရတယ်လို့သက်ဆိုင်သူတွေနဲ့လည်းတွေ့ခွင့်ရခဲ့တဲ့အကြောင်းဗိုလ်ရုံးနဲ့ထုတ်ပြန်ချက်မှာဒဝေချူကြီးကပြောဆိုထားပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအကြီးဆုံးကျန်းမာရေးဆက်ရှောက်မှုလုပ်ငန်းဖြစ်တဲ့ဆေးရမန်ဒီစီမံကိန်းအတွက်နိုင်ငံတကာလူရှင်တွေကထောက်ပံ့နေဖြတ်တောက်လိုက်တာကြောင့်ထောင်ထဲချီရဲ့ကျန်းမာရေးလုပ်ငန်းတွေမှာဆေးဘက်ဆိုင်ရာပစ္စည်းတွေဝန်ထမ်းတွေအတွက်လက်စာတွေမလုံလောက်တဲ့အခြေအနေနဲ့ရင်ဆိုင်နေရကြောင်းလည်းထုတ်ပြန်ချက်မှာပြောဆိုထားတာပ
ါအမေရိကန်သမ္မတဘိုင်ဒန်နဲ့ပြည်ထောင်သမ္မတမက်ခရွန်တို့ဗိုလ်ထုနဲ့မှာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးနောက်ရှေ့လာမယ့်အလားတွင်သမ္မတနှစ်ဦးဥရောပမှာလူချင်းတွဲဆုံဖို့ရှိကြောင်းအင်ဂျီရောကထုတ်ပြန်ကြေညာပါတယ်သမ္မတနှစ်ဦးဟာဩစတြေးလျနိုင်ငံကိုရင်ကုန်သင်းပွဲရောင်းချမှုကိစ္စနဲ့တင်းမာနေတာတွေကိုရောပါသွားစေဖို့ဆွေးနွေးခဲ့ပါတယ်။မဟာဗျူဟာမြောက်အချိုးစည်းပွားဆိုင်ရာကိစ္စရပ်တွေအတွက်မဟာမိတ်တွေအကြားပွင့်ပွင့်လင်းလင်းတိုင်ပင်ဆွေးနွေးခြင်းအပြင်အချိုးရှိနိုင်ကြောင်းနှစ်နိုင်ငံသမ္မတတွေသဘောတူခဲ့ကြတယ်လို့အင်ဂျီရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဩစတြေးလျကို66ဘီလီယံဒေါ်လာတန်ဖိုးရှိတဲ့ရင်ကုန်သင်းပွဲရောင်းချမှုနဲ့ပတ်သက်တဲ့ပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့သမ္မတနှစ်ဦးဆက်သွယ်စကားပြောခဲ့တာပါ။ပြင်သစ်သမ္မတမက်ခရွန်အနေနဲ့သူ့ရဲ့အမေရိကန်ဆိုင်ရာတန်အမတ်ကြီးကိုလာမဲ့အပတ်အတွင်းဝါရှင်တန်ကိုပြန်လည်ဆင်လွတ်တော့မှာဖြစ်ပြီးတန်အမတ်ကြီးအနေနဲ့အမေရိကန်ထိပ်တန်းအရာရှိတွေနဲ့ပူးတွဲလှုပ်ဆောင်စရာတွေရှိနေတယ်လို့သမ္မတအင်မြူရောကပြောဆိုထားပါတယ်သမ္မတဘိုင်ဒန်ကတော့အင်ဒိုပစိဖိတ်ဒေသအတွင်းပြင်သစ်နဲ့ဥရောပဟာအရေးပါတဲ့မဟာမိတ်တွေဖြစ်ကြောင်းထပ်မံအတည်ပြုပြောကြားခဲ့ပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ညဒိုင်းနိုမီတာ40 kHz 9.13 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသာပြေးနေမနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိပြီးနောက်ပိုင်းအခြေအနေတွေပိုဆိုးလာနေပြီးလူခွင့်ရေးချိုးဖောက်မှုတွေထိခိုက်ဒေချေမှုတွေကိုဟန်တားဖို့နိုင်ငံတကာတိုင်ဝမ်ကပြက်ကွက်နေတဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်ဆက်ကပြောဆိုလိုက်ပါတယ
် The fact is current efforts by the international community to stop the downward spiral of events in Myanmar are simply not working
မြန်မာနိုင်ငံမှာဖက်ဖက်ကရိုးရိုးကြဆင်းလာတဲ့အခြေအနေကိုဟန်တားဖို့နိုင်ငံတကာအတိုင်းအဝန်အနေနဲ့လက်ရှိကြိုးပမ်းမှုတွေဟာလက်တွေ့အလုံးမဖြစ်တာသိကြပါရတယ်။ဒါကြောင့်လည်းလမ်းကြောင်းပြောင်းကြိုးပမ်းမှုလုံးနေပါပြီလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်ဆက်တော်မန်ဒရူးစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူခွင့်ရေးကောင်စီမှာဘူရူနီစီရင်ခံတင်ပြရမှာပြောဆိုလိုက်ကြပါ။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာလူညိုရေးတပ်ဖွဲ့တွေလက်ချက်နဲ့လူပေါင်း1100ကျော်တည်ဆုံပြီးအသက်14လအရွယ်ကနေ18နှစ်အရွယ်ထိငယ်ရွယ်သူတွေပါဝင်ကြောင်းလည်းပြောဆိုထားပါတယ်။ဥပဒေမဲ့ဖမ်းဆီးထားသူ8000ကျော်နဲ့နေရဆုတ်ခွာသူအရသာ2300ကျော်ရှိရကြောင်းအခုဆိုရင်မြန်မာနိုင်ငံမှာပြည်တွင်းဒုက္ခတွေတောင်းဝက်ကျော်ရှိနေပြီလို့လည်းပြောဆိုခဲ့ပါတယ်အာဏာပိုင်တွေဖမ်းဆီးဖို့ကြိုးပမ်းသူတွေကိုမမိရကြောင်းတခြားမိသားစုဝင်တွေကိုဖမ်းဆီးရတယ်ရှိနေပြီးအသက်20အရွယ်အထိငယ်ရွယ်သူတွေပါဝင်189ယောက်ထက်မနည်းကိုဖမ်းဆီးထားကြောင်းလည်းပြောဆိုသွားပါတယ
်မြို့ရင်းတိုက်ပွဲတွေကြောင့်နေအိမ်တွေမိလောင်ပြီးမြို့ကိုဆွန့်ခွာခဲ့ရတဲ့ချင်းပြည်နယ်ထန်တလန်မြို့ကစစ်ပစ်ဒုက္ခသည်တွေအနေနဲ့အစားအသောက်နဲ့စေဝါအကူအညီတွေပြင်နေထိုင်ရေးပေါ်အခက်အခဲတွေဖြစ်နေပါတယ်နေအိမ်တွေမိရှုခံရရတဲ့မကွေးတိုင်းနှမ်းခါကြီးရွာအနီးမှာလည်းတဆွဲထားတဲ့အတွဲဆိုးရင်ပြီးနေရမပြန်နိုင်ပဲရှိနေကြပါတယ်ပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ထန်တလန် CDF တို့မြို့ထဲမှာတိုက်ပွဲဖြိုခါခဲ့ပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်နေအိမ်အလုံး20နီးပါးမီးလောင်ကျွမ်းခဲ့ပြီးတဲ့နောက်တောင်းနဲ့ချီတဲ့မြို့ကန်တွေဟာမြို့ကိုဆွန့်ခွာပြီးကြီးရွာတွေဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်မြို့ကန်တချို့ကအိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်တာတွေရှိပေမဲ့အများစုဟာနီးစပ်ရာကြီးရွာတွေကိုထွက်ပြေးရတာဖြစ်ပါတယ်ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ထွက်ပြေးတိမ်းရှောင်နေရသူတူက VOA ကိုအခုလိုပြောပါတယ
်ထားဖို့တောက်ဖို့ကတော့ခက်ခဲတာပေါ့ဒီလိုပဲဟိုအမြန်ပြီးကြတာဆိုတော့လေစားစရာတောက်စရာတွေကလည်းအများကြီးတော့ယူမသွားနိုင်ဘူးပေါ့နော်ပြီးတော့အဲ့ဒါဆိုတော့အခုကကြတော့နည်းနည်းဟိုညအညစားကြတာပေါ့ကျန်းမာရေးအခက်ခဲကလည်းရှိတော့ရှိတယ်ပေါ့နော်ဒီမကောင်းတဲ့လူကကြတော့ရွာမှာကဆရာဝင်မရှိဟိုစိတ်ကူတာမှုကလည်းခက်ခဲတာပေါ့နော
်ပြီးခဲ့တဲ့ရက်ကမိုးရွာသွန်းခဲ့တဲ့အတွက်6ရင်နဲ့အတူပစ္စည်းတွေမျောပါသွားတဲ့အတွက်စစ်ပေးဒုက္ခတွေတွေအတွက်လူရန်ထားတဲ့ပစ္စည်းတချို့ဆုံးရှုံးခဲ့ရပြီးလက်ရှိအချိန်မှာအိမ်အသုံးဆောင်အပစ္စည်းတွေပြင်အမိုးအကာတွေလည်းလိုအပ်နေပါတယ်
ရွှေချမိုးစင်းတွေအတွက်လူသားချင်းစာနာမှုအကူအညီဖြင့်နောက်ထပ်အမေရိကန်ဒေါ်လာ380နီးပါးကူညီမယ်အကြောင်းအမေရိကန်ပြည်သူကကြေညာလိုက်ပါတယ
် So today I'm pleased to announce the United States will contribute nearly $180 million in additional assistance
လူသားချင်းစာနာမှုဆိုင်ရာအချက်တဲနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံနဲ့ပြည်ပမှာရောက်နေကြတဲ့ရွှေချတွေရွှေချဒုက္ခသည်တွေနဲ့အရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကလူမှုအတိုင်းဝိုင်းတွေနောက်ထပ်ဒေါ်လာ380နီးပါးအကူအညီပေးဖို့ဝမ်းမြောက်ဝမ်းသာကြေညာလိုပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါသောမတ်စ်ဂရစ်ဖီဘိုရူနီကပြောလိုက်တာပါ။158တန်းကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကအစီအစဉ်တွေအတွက်သုံးဆမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ရွှေချတွေအတွက်ကာကွယ်ဆောက်ရှောက်မှုခလုံးစရာအစားအစာတောက်သုံးရည်ကျန်းမာရေးဆောက်ရှောက်မှုနဲ့စစ်ပန်းဆိုင်ရာအားပေးကူညီမှုတွေအတွက်ထောက်ကူပေးမယ်လို့လည်းသံတမန်ကြီးကပြောဆိုခဲ့တာပ
ါ။တင်းနေကိုကိုအောင်လူဦးနဲ့ကိုစော်မိုးကျော်တို့ကတင်ဆက်ခဲ့တာပါရှင်။ကြာသပတေးတင်နေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြာခင်မှာတော့သခိုင်းတိုင်းပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တွေထိပ်တိုက်တွေ့ခဲ့ကြတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်။အခုတော့ Geneva ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကမြန်မာရေးဆွေးနွေးပွဲအခြေအနေကိုကြည့်ကြရအောင်ပါရှင်။မြန်မာရေးနဲ့ပတ်သက်ပြီးအပြောနဲ့မရတော့ဘဲလက်တွေ့အရေးယူဖို့အမြန်လိုအပ်နေပြီလို့မြန်မာဒီလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီ48ကြိမ်မြောက်ပုံမှန်အစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်တင်ပြခဲ့တာတွေကိုကိုဝင်းမင်းကကောက်နှုတ်ပြောပြမှာပါရှင်
။ဟုတ်ကဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့မြန်မာလူခွင့်ရေးဆိုင်ရာအပြန်အလှန်ဆွေးနွေးပွဲမှာအထူးကိုယ်စားလှယ်အန်ဒရူးကအခုလိုတောင်းဆိုလိုက်ပါတယ
် You have a critically important role to play as a
ကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့တကယ်ကိုအရေးပါတဲ့ဂန္ဓာကနေလှုပ်ပေးဖို့ရှိပါတယ်အရေးယူဆောင်ရွက်ဖို့စဦးဆောင်ဖို့ပါမြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IIMM ကိုထူထောင်ပေးလိုက်တယ်လို့ပေါ့နော်အခုကအတိတ်တက်ပိုလိုနေပါပြီမြန်မာပြည်သူတွေအနေနဲ့နိုင်ငံတကာကနေအားကောင်းပြီးပြစ်မှတ်ထားပူပေါင်းညှိနှိုင်းဆောင်ရွက်တဲ့အရေးယူမှုမျိုးလိုနေပါပြီ။ဒုဥက္ကဋ္ဌကြီးခင်ဗျာမကြသေးခင်ကမြန်မာကိစ္စလုံခြုံရေးကောင်စီရဲ့ Area Formula ဆွေးနွေးပွဲမှာအမြဲတမ်းလုံခြုံရေးကောင်စီအဖွဲ့ဝင်တူပြောခဲ့တာကိုကိုးကားသုံးသပ်ချင်ပါတယ်။ဒါကအားလုံးဘာကိုစောင့်နေကြတာလဲအချိန်ယူလေလူတွေပိုသေးလေပဲလေ
။ဒါပြေလက်ရှိကုလသမဂ္ဂဘက်ကဝေဖန်ပြောဆိုတာနဲ့အလုံးမဖြစ်တော့ဘဲဘလို့အသေးစိတ်အရေးယူသင်ပုံကိုလည်း Mr. Andrew က
Mr. Vice President a change of course
ဒုက္ခရာကြီးခင်ဗျာကြောင်းလဲဖို့မဖြစ်မနေလိုအပ်နေပါပြီတရောက်ဖို့အတွက်မြန်မာနိုင်ငံသားများဆိုင်ရာဒဏ်ခတ်ရေးယူမှုကိုအလုံးထောက်ခံဖို့အတွက်ညီနိုင်ပြည်ရေရှည်ခံပြင်းထန်မဲ့ပြစ်မှတ်ထားစီးပွားရေးပိတ်ဆို့မှုမျိုးနဲ့ပြည်ပြည်ဆောင်တဲ့လက်နက်နဲ့နှီးပညာပိတ်ဆို့မှုတွေလုပ်ဖို့လိုပါတယ်ဒီအတွက်အချိန်ဆောင်လို့မရတော့ပါဘူ
းအခုလိုအရေးယူဖို့အရေးကြီးလာဖို့လည်း Mr. Andrew ကအချက်လက်နဲ့ထောက်ပြပါတယ
် Despite last report I'm afraid that the crisis in Myanmar has become
ဒီကရက်ဘက်ကကျွန်တော်အစဉ်ခံပြီးကြတဲ့ကဆိုရင်မြန်မာပဋိပက္ခကြီးကပိုတောင်ဆိုးလာတယ်လို့ဆိုရမှာပါလူပေါင်းများစွာကိုညှဉ်းပန်းနှိပ်စက်မှုတွေဆက်လုပ်နေပါတယ်လက်နက်ကိုင်ပဋိပက္ခတွေမြင့်တက်လာပြီးလူတွေပိုတောင်တေးချေလာရပါတယ်ရလကတော့ရရဆက်ဆက်ဖြစ်ကုန်တာပါပဲဖေဖော်ဝါရီလ1ရက်နေ့အာနာသိမ့်ပြီးကြတဲ့ကဆိုရင်စစ်အုပ်စုရဲ့တပ်ဖြတ်မှုပေါင်း1100ကျော်မတရားထိန်းသိမ်းမှုပေါင်း8000ကျော်ရွှေပြောင်းဒုက္ခရောက်သူပေါင်း23000ကျော်လာပြီးစုစုပေါင်းပြည်တွင်းဒုက္ခသည်5သိန်းထက်ကျော်လာနေပါပြီ
ဒါဖြင့်ကလေးငယ်တွေပါထိခိုက်လာရတဲ့အပေါ်လဲမစ္စတာအန်ဒရူးကအလေးနဲ့ရှင်းပြပါတ
ယ် Children have not been spared.As of July the hunter has killed
ကလေးတွေကိုလည်းမရှောင်ပါဘူးဇူလိုင်လအထိဆိုရင်စေအုပ်စုအနေနဲ့14လသားကနေ18နှစ်နဲ့သားအထိကလေးပေါင်းအနည်းဆုံး85ဦးကိုတပ်ဖြတ်ခဲ့ပါတယ်ဒီကလေးတွေကစေအုပ်စုရဲ့ကားတွေနဲ့တိုက်တက်တာခံခဲ့ရတယ်စစ်သားတွေရဲ့ပြစ်တက်တာခံခဲ့ရတယ်စေအုပ်စုရဲ့လက်နက်ကြီးတွေထိပြီးသေခဲ့ရတယ်ကျွန်တော်တို့ကိုယ်တိုင်ကလေးတွေညှဉ်းပန်းနှိပ်စက်တာကိုကြည့်ခဲ့ရတယ်ကလေးနှစ်ယောက်ကိုအစာအငတ်ထားပြီးခြေသလုံးတွေပေါ်တန်ပိုက်လုံးတွေနဲ့ပြင်းပြင်းထန်ထန်လှိမ့်တာပါပါတယ်လေ
အခုနောက်ပိုင်းမှာလဲမဆိုင်သူတွေပါရောကျိတ်တာပိုလုံလာတာကိုလဲမစ္စတာအန်ဒရူးက
Now the hunter is increasingly relying on another depraved tactic
နောက်တစ်ခုကစေအုပ်စုအနေနဲ့စုလိုက်တိန်ကျုံအပြစ်ပေးတာမျိုးကိုပိုပြင်းပြင်းထန်ထန်သုံးလာပါတယ်
ဥပမာဖမ်းမိတ်ချုပ်ထားသူတွေကိုစစ်တပ်နဲ့ရဲကဖမ်းဖို့ရှာဖွေတဲ့အခါမိသားစုဝင်တွေကိုတရားခံအဖြစ်ဖမ်းထားတာမျိုးတွေလှုပ်လာပါတယ်။လိုက်ဖမ်းတဲ့သူတွေလွတ်မြောက်သွားတဲ့အခါမိသားစုဝင်ပေါင်းအနည်းဆုံး118ဦးကိုစစ်ကောင်စီတပ်တွေကမတရားထိန်းသိမ်းထားတဲ့အစီရင်ခံစာတွေရရှိထားပြီးပါပြီ။ဒီဖမ်းကန်ရသူတွေထဲမှာကလေးငယ်တွေတောင်ပါနေပါတယ်။လ20သားအထိငယ်တဲ့သူတွေပါနေပါတယ်
။ဒါအပြင်ကျမ်းမာရေးလူသားတွေနဲ့ကျမ်းမာရေးစနစ်ပါဖိနစ်ခံလာရပုံကို Mr. Andrew ကမိမောက်ထုတ်ပြခဲ့ပါတယ
်။ I've spoken directly with medical doctors who in between caring
ကျွန်တော်ကိုယ်တိုင်လူနာတွေနဲ့အလုပ်များနေတဲ့ဆရာဝန်တွေအားလတ်တဲ့အချိန်မှာကြားပြပြောခဲ့တာရှိပါတယ်။စစ်တပ်အနေနဲ့ခမဲ့နဲ့ယာယီဆေးကန်းတွေကိုဖျက်ဆီးခဲ့တာကြားခဲ့ရပါတယ်။ဆေးပစ္စည်းကိရိယာတွေကိုဖျက်ဆီးပစ်တာတွေ၊သိမ့်ထားတာတွေလုပ်ပေါ်ကင်ဖက်ဝန်တန်းတွေကိုဆဲဆိုရိုက်နဲ့မတရားဖမ်းဆီးတာတွေရှိခဲ့ပြီးဩဂုတ်လ25ရက်အထိဆိုရင်ဒီအမှုပေါင်း260အထိရှိနေပါပြီ။ကျမရဲ့လုပ်သား600ကိုဖမ်းဝရမ်းထုတ်ထားပြီးသူတို့လည်းပုံအောင်နေကြရပါတယ်
။ဒီနေရာမှာကိုဗစ်ကာလဖြစ်တာမို့မြမကျမရဲ့အပါအဝင်ပြဿနာကြီးကဒေတာနဲ့နိုင်ငံတကာကိုပါရက်ခတ်လာနိုင်တယ်လို့ထောက်ပြပြီးအခုလိုခြုံငုံသုံးသပ်ခဲ့ပါတယ
်။directed its forces to engage
အလုံးချုပ်ကြည့်လိုက်ရင်တော့ဆေးအုပ်စုအနေနဲ့မြမပြည်သူတွေကိုစနစ်တကျနဲ့ကြဲကြဲပြတ်ပြတ်တိုက်ခတ်ဖို့တုတ်တက်တွေကိုညွှန်ကြားထားခဲ့ပါတယ်။ဒါကြောင့်မို့ဆေးအုပ်စုအနေနဲ့ crime against humanity လို့ခေါ်တဲ့လူသားတို့ပေါ်ယာဇဝတ်မှုကြီးကိုကျူးလွန်တယ်လို့ပြောစရာဖြစ်လာနေပါတယ်။ double i double m မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်ရရအဖွဲ့ကလည်းဒါကိုရည်ညွှန်းထားပါတယ်
။တကယ်တော့ကုလသမဂ္ဂအနေနဲ့မြမရေးလက်တွေ့လှုပ်ရှားမှုတွေအားနည်းတယ်လို့အများကပြောပြလာချိန်မှာမြမဆိုင်ရာကုလလူခွင့်ရဲ့အထူးကိုယ်စားလှယ်အနေနဲ့အခုလိုပြင်းပြင်းထန်ထန်ပြောလာတာလို့သုံးသပ်မှုတွေလည်းထွက်နေပါတယ်ခင်ဗျာ
ကိုဝင်းမင်းပါရှင်တစ်ဆက်သေးပဲဒီဂျနီဗာကုလသမဂ္ဂလူခွင့်ရေးကောင်စီမှပုံမှန်အစည်းအဝေးပြင်ပမှာမနေ့ကတည်တံ့ပြုလုပ်တဲ့မြန်မာနိုင်ငံကလူခွင့်ရေးအချက်အလက်ဗီဒီယိုကွန်ဖရင့်အစည်းအဝေးအကြောင်းကိုလည်းပြောပြချင်ပါတယ်အဲ့ဒီအစည်းအဝေးမှာမြန်မာနဲ့အာဆီယံလူခွင့်ရေးအဖွဲ့တွေဘာတွေအဓိကထောက်ပြခဲ့ကြပါသလဲလူခွင့်ရေးကောင်စီအပါဝင်ကုလသမဂ္ဂအထွေထွေညီလာခံကနေမကြခင်ချမှတ်တော်မဲ့မြမအရေးဆုံးဖြတ်ချက်တွေပုံမူထိရောက်စေဖို့လူခွင့်ရေးအခြေအနေတွေဆူဆူရွရွချိုးဖောက်ခံနေရတဲ့မြမနိုင်ငံကအခြေအနေကိုလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေပိုးပြီးသိစေဖို့ရည်ရွယ်ချက်နဲ့ဒီဆွေးနွေးပွဲကိုပြုလုပ်ရတာဖြစ်တယ်လို့အစည်းအဝေးကို Forum Asia နဲ့အတူပူးတွဲစီစဉ်ခဲ့တဲ့ Progressive Voice ကအကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌမက်ခေအောင်မက VOE ကိုခုလိုပြောပါတယ
်အဓိကကတော့ကျမတို့လောလောဆယ်ဖြစ်နေတဲ့အခြေအနေကိုအခုနကလူခွင့်ရေးကောင်စီမှာရှိတဲ့သူတွေအားလုံးတိတိကျကျပို့ပြီးတော့မှသိရအောင်ဆိုပြီးတော့မှကျမတို့အဓိကရည်ရွယ်ပါတယ်အထူးသဖြင့်နောက်တစ်ခုကကျမတို့ကဒီကာလမှာကနယူးယောက်မှာဆိုလို့ရှိရင်လည်းကုလသမဂ္ဂအထွေထွေညီလာခံကလည်းကျင်းပနေတာဖြစ်တယ်။ပြီးတော့တာဝန်ကြီးဦးကျော်မိုးထွန်းရဲ့ကိုစားပြုမှုမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်လို့လည်းဆွေးနွေးနေကြတဲ့အချိန်ကလည်းဖြစ်တယ်။နောက်လာမယ့်လရဲမှာပဲမြန်မာပြည်နဲ့ပတ်သက်တဲ့လူအခွင့်အရေးဆိုင်ရာဆုံးဖြတ်ချက်ကိုလည်းအထွေထွေညီလာခံကဆုံးဖြတ်မှာဖြစ်တယ်။ဒါကြောင့်မလို့ဒီကာလတွေမှာကျွန်တော်တို့ကကြိုပြီးတော့မှတန်တမန်အတိုင်းဝိုင်းတန်တမန်အတိုင်းဝိုင်းနိုင်ငံတကာအတိုင်းဝိုင်းကိုဟိုကြိုပြီးတော့မှကျွန်တော်တို့တေချာဟိုမြေပြင်အခြေအနေကိုအနီးကတေချာသိရအောင်လို့တင်ပြတဲ့သဘောပါပဲရှင
်။ဒီအခုဆိုရင်လည်းအထွေထွေညီလာခံပေါ့အထွေထွေညီလာခံရောနောက်ပြီးတော့အခုဒီဂျနီဗာလူခွင့်ရေးကောင်စီမှာကောမြန်မာနိုင်ငံနဲ့ပတ်သက်ပြီးထူးခြားချက်ကသူတို့ကနှစ်ဖက်လို့ဖြစ်နေတာပေါ့နော်။တစ်ဖက်မှာလည်းခုလို NUG အမျိုးသားညီညွတ်ရေးဆိုရရှိသူတစ်ဖက်မှာလည်းစစ်ကောင်စီကလည်းအဲမြန်မာနိုင်ငံတွင်းကနေပြီးတော့သူတို့ကိုယ်စားလှယ်တွေလည်းရှိနေတဲ့အနေအထားမျိုးပေါ့နော်။ဆိုတော့အခါကျတော့အခုဒီလူခွင့်ရေးကောင်စီမှာဒီမြန်မာနိုင်ငံဆိုင်ရာကိစ္စတွေကိုအခုအစဉ်ခံတင်ပြတဲ့အခါမှာမြန်မာနိုင်ငံကိုကိုစားပြုပြီးတော့အရင်လိုမျိုးတုံ့ပြန်တဲ့ကိုယ်စားလှယ်မျိုးရောအခုဒီတစ်ခေါက်လူခွင့်ရေးကောင်စီမှာရှိလားရှင်
မရှိဘူးရှင်ကြံခဲ့တဲ့ဒီဇူလိုင်လ48ရက်နေ့ပုံမှန်အစည်းအဝေးမှာတွေကလူခွင့်ရေးကောင်စီကနေပြီးတော့မှမြန်မာကိုစားပြုဒီစစ်ကောင်စီစကားစဟိုကိုစားပြုထားတဲ့တာမတ်ပေါ့နော်ဂျနီဗာမှာအခြေဆိုင်တဲ့တာမတ်ကိုသူတို့ကမြန်မာကိုစားပြုပေးမထိုင်တော့ဘူးပေါ့နော်အဲ့တော့အရင်တစ်ခေါက်ကလည်းမရှိဘူးအခုတစ်ခေါက်လည်းသူတို့ထိုင်ခွင့်မရှိဘူးဖြစ်တာပေါ့နော်အဓိကတော့လူခွင့်ရေးကောင်စီကအထွေထွေညီလာခံကနေမြန်မာဆုံးဖြတ်မဲ့ဆုံးဖြတ်ချက်ကိုသူတို့စောင့်ပါတယ်စောင့်နေစောင့်ပြီးတော့မှအဲ့ဒါပြီးမှပဲအဲ့ဒီဆုံးဖြတ်ချက်ချပြီးတော့မှပဲသူတို့ပြန်ပြီးတော့ဆွေးနွေးမဲ့သဘောရှိရရှင်။ All of it ဒီတစ်ခေါက်ကတော့ဂျနီဗာမှာထိုင်နေတဲ့စကားစကိုစားပြုတန်ယောဂတာမတ်ဒီကုလသမဂ္ဂတွေကိုသွားပြီးတော့မြန်မာထိုင်ကုန်မှာထိုင်ခွင့်တင်ပြခွင့်တုံ့ပြန်ခွင့်မရှိဘူးဖြစ်နေတယ်ရှင်။ အထွေထွေညီလာခံမှာအဆွေးနွေးနေကြတဲ့ခုနကတန်မကြီးဦးတော်မထွန်းအနေနဲ့မြန်မာကိုယ်စားလှယ်ဆက်ပြီးတော့ရှိခြင်းမရှိခြင်းအဆက်ပြီးတော့ဆက်ပြီးကိုစားပြုခွင့်ဆိုတဲ့ဥစ္စာအဖြေထွက်ရင်တော့ကျမတို့ကြံတဲ့ကုလသမဂ္ဂရဲ့တခြားorgan တွေတခြားအယုံအဖွဲ့တွေပေါ့နော်တခြားအယုံအဖွဲ့အဆောက်အအုံတွေရဲ့အောက်မှာရှိတဲ့မြန်မာကိုယ်စားပြုမှုတွေကပို့ပြီးရှင်းလာမယ်ရှင
်အခုကျင်းပနေတဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာမက်ခေုံမာတို့တို့ဒီအားလုံးပေါ့နော်လူခွင့်ရေးဖွဲ့မြန်မာနိုင်ငံရေးလှုပ်ရှားနေဖွဲ့အားလုံးစုပေါင်းပြီးတော့အဓိကအစဉ်ခန်းစာတင်ပြထားတဲ့တဲမှာဟိုဘယ်အချက်တွေကိုအဓိကမိမောင်းထုတ်ပြထားလဲရှင
်အဓိကမိမောင်းထုတ်ပြတာကတော့ဒီအကြမ်းဖက်မှုတွေရှစ်လကျော်သွားတဲ့ကာလမှာရှိနေတဲ့စကားဆရဲ့အကြမ်းဖက်မှုတွေဟာဘယ်လောက်ထိနိုင်ငံတကာဥပဒေကိုချိုးဖောက်သွားပြီလေဘလောက်ထိလူသားရာဇဝတ်မှုတွေကိုကျူးလွန်သွားပြီလေဆေးရာဇဝတ်မှုတွေကိုကျူးလွန်သွားပြီလေဆိုတဲ့ဥစ္စာကိုကျွန်တော်တို့အဓိကမိမောင်းထုတ်ပြတယ်ပြီးတော့ဟိုနိုင်ငံတကာအနေနဲ့ဘာတွေလှုပ်တဲ့နေကုလသမဂ္ဂအနေနဲ့ဘာတွေလှုပ်တဲ့နေဆိုတဲ့ဥစ္စာကိုကျွန်တော်တို့အဓိကအကြံပြုတင်ပြပါတယ်အဓိကကျွန်တော်တို့အကြံပြုတင်ပြတဲ့ထဲမှာကုလသမဂ္ဂရောနိုင်ငံတကာအနေနဲ့ရောဘောနော်ဟိုချက်ချင်းမဖြစ်မနေအရေးယူဆောင်ရမယ့်ဥစ္စာမှာဒီစကားဆစီကိုဟိုငွေရေးကြီးရေးရပိတ်ဆို့မှုတွေလောက်ဖို့เนาะအဲ့ဒီအတွက်ကျွန်တော်တို့ပြောနေတဲ့ဟိုပြစ်မှတ်ထားအရေးယူဆောင်ရွက်မှုတွေလောက်ဖို့ပေါ့နော်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ထပ်ခေါ်ထားတာကဘာလဲဆိုတော့အခုနိုင်ငံတကာကမြန်မာနိုင်ငံပြည်ထောင်စုတွေကိုဖြည့်ရှင်းမယ်ဆိုလို့ရှိရင် ASEAN ကိုရှေ့ကနေထားပြီးတော့မှဖြည့်ရှင်းဖို့စ조사လာတာတွေကိုကျွန်တော်တို့တွေ့ရတော့ASEAN ဟာအလုံးမဖြစ်ဘူးစကားစကားသူ့ခြေသူ့လက်နဲ့လောက်ပြီးတော့မှဒီလူသားချင်းစာနာထောက်ထားမှုအကူအညီကိုကျွန်တော်တို့ပြည်သူတွေအတွက်ကိုတကယ်မသုံးမဲ့နဲ့သူတို့ရဲ့ဖိနှိပ်ရေးရန်တရားအတွက်ကိုပို့ပြီးတော့မှအားကောင်းအောင်သုံးမဲ့ကိစ္စတွေကိုမြေပြင်အထောက်အထားတွေနဲ့ကျွန်တော်တို့တက်တည်ထောက်ထားတဲ့အချက်လက်တွေနဲ့ထောက်ပြပြီးတော့မှအာဆီယံကိုဗဟိုပြုပြီးတော့မှမြန်မာပြည်ပြည်ထောင်စုကိုဖြည့်ရှင်းဖို့လုပ်တဲ့ကိစ္စကိုကျွန်တော်တို့လုံးဝလက်မခံဘူးဆိုတဲ့ဥစ္စာလက်တွဲပေးတဲ့ကိစ္စမျိုးကိုကျွန်တော်တို့လက်မခံဘူးဆိုတဲ့ဥစ္စာကိုလည်းကျွန်တော်တို့အဓိကဆွေးနွေးတင်ပြနေရှင်ဟုတ်ကဲ့
Progressive Voice ရှေ့ပြေးအတန်ဘုတ်ဖွဲ့အကြံပေးဥက္ကဋ္ဌဒေါက်ခီအောင်မာက VOE ကိုပြောတာပါတစ်ချက်သေးပဲဒီတောင်ကိုရီးယားနိုင်ငံရဲ့အာဏာရပါတီဖြစ်တဲ့ Korea Democratic Party ရဲ့ဥက္ကဋ္ဌမစ္စတာဆုံယောင်ကီးနဲ့ VOE တည်တံ့တွေ့ဆုံမေးမြန်းစဉ်မှာသူတို့အနေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုသာအပြည့်အဝထောက်ခံကြောင်းပြောပါတယ်ဒီအကြောင်းတွေ့ဆုံမေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ဆက်မှာပါရှင်
မြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့ NUG အစိုးရကိုအပြည့်အဝထောက်ခံအားပေးနေပြီးလိုအပ်တဲ့အကူအညီတွေကိုတတ်နိုင်သမျှပံ့ပိုးသွားမယ်လို့ကိုရီးယားဒီမိုကရက်တစ်ပါတီဥက္ကဋ္ဌမစ္စတာဆုံယောင်ဂီကဝါရှင်တန်ဒီစီမြို့တော်ကိုရောက်ရှိခဲ့ VOE နဲ့တည်ထံတွေ့ဆုံမေးမြန်းစင်မှာပြောကြားလိုက်တာဖြစ်ပါတယ
်။ We do not recognize the legal commentaries of the junta. We are strongly support NUG of Myanmar. I'm going to New York.
ကျွန်တော်တို့အနေနဲ့အာဏာသိမ်းမြန်မာစစ်ကောင်စီကိုမထောက်ခံဘူးဆိုတာတရားဝင်ပြောထားပြီးဖြစ်တယ်လို့ NUG အစိုးရကအပြည့်အဝထောက်ခံပါတယ်။ဗိုလ်ထုနေမှာနယူးယောက်မြို့ကိုသွားပြီးမြမအရေးလိုအပ်တာတွေကိုကူညီနိုင်ဖို့တန်အမတ်ကြီးဦးကျော်မိုးထွန်းနဲ့လည်းတွေ့ဆုံဆွေးနွေးပါမယ်။အခုလိုမြမຫນွေဦးတော်လှန်ရေးကိုကျွန်တော်တို့ပါတီကထောက်ခံရတာဟာ1980တုန်းကစစ်အာဏာရှင်လက်ထက်တောင်ကိုရီးယားဂွမ်ဂျူးမြို့မှာဒီမိုကရေစီရေးဆန္ဒပြလှုပ်ရှားသူတွေကိုစစ်တပ်ကရရဆက်ဆက်ဖြိုခွဲတပ်ဖြတ်ခဲ့တဲ့အတွေ့အကြုံကျွန်တော်တို့စီမှာရှိပါတယ်။အခုမြန်မာပြည်သူတွေရင်ဆိုင်နေရတာနဲ့တူပါတယ်။ဒါကြောင့်မြန်မာပြည်သူတွေလည်းစစ်အာဏာရှင်လက်အောက်ကလွတ်မြောက်စေခြင်းနဲ့အတွက်ထောက်ခံအားပေးနေရတာပါ
။မစ္စတာဆွန်ယောင်ကင်းနဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့အတွက်ရောနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံကိုလေ့လာဖို့အတွက်ပါဝါရှင်တန်ဒီစီမြို့တော်နဲ့နယူးယောက်မြို့တွေကိုလာရောက်တာဖြစ်ပါတယ်။NUG အစိုးရရဲ့တောင်ကိုရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးရန်နိုင်ထွန်းကတော့အာဏာရကိုရီးယားဒီမိုကရက်တစ်ပါတီအနေနဲ့မြန်မာရေးကိုအာရုံစိုက်ကူညီမှုအတွက်အားရမိကြောင်းပြောပါတယ်
။တမနာကြီးကိုရိုင်ဘူဝါစာသူ့ရဲ့အင်ဂျာတော်ကနေပြီးတော့ NUG အစိုးရနဲ့လက်တွဲပြီးတော့မြန်မာဒီမိုကရေစီရေးကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်များနဲ့ထိတွေ့ဆက်ဆံသွားပါမယ်လို့တရားဝင်ကြေညာထားပြီးဖြစ်ပါတယ်။အခုမစ္စတာဆော်ယောဂီဆိုတာကလေပါမန်လွှတ်တော်အမတ်အချိန်ကလေးကကျွန်တော်တို့အာဘိကူညီထောက်ခံခဲ့တဲ့ပုဂ္ဂိုလ်တူဖြစ်လို့အထို့အတူသူကနောင်လာမဲ့ဆယ်နှစ်ပေါ့လေအဲ့ဒီအချိန်မှာလေသူကကိုရီးယားနိုင်ငံရဲ့တမနာလောင်းဖြစ်သွားအထိတ်ကပြေးနေတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်အခုကျွန်တော်တို့ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်အမျိုးသားညီညွတ်ရေးအစိုးရရဲ့မြန်မာကိုယ်စားလှယ်ရုံးကိုကိုရီးယားမှာဖွင့်ပွဲပေးတဲ့အချိန်ထိကိုကြီးကြီးအဖြစ်ကျွန်တော်တို့ကိုဟဲ့လားဘလောက်ထိကိုရီးယားအစိုးရကအားပေးနေလဲဆိုတာကမြေကြီးလက်ခတ်မလွယ်ဘူးဆိုတာကျွန်တော်ပြောချင်ပါတယ
်မြန်မာပြည်သူတွေအားတင်းထားကြဖို့လိုအပ်ကြောင်းလဲမစ္စတာဆွန်ယောင်ဂီကပြောပါတယ်
Freedom is not free. We are all together, the fighting for democracy of the Myanmar, all of the world.
လွတ်လပ်မှုဆိုတာဘယ်တော့မှအလကားမရဘူးဆိုတဲ့စကားနဲ့အညီမြန်မာဒီမိုကရေစီရေးအတွက်ကျွန်တော်တို့အားလုံးအတူတကွလက်တွဲပြီးလှုပ်ရှားရုန်းကန်နေရမှာပါမြန်မာပြည်သူတွေကိုကမ္ဘာနိုင်ငံတွေကပါထောက်ခံအားပေးလာတဲ့အတွက်တနည်းမှာမြန်မာပြည်သူတွေရဲ့ဆန္ဒအတိုင်းမဟုတ်ချအောင်မြင်မှုရရမယ်ဆိုတာကျွန်တော်တို့ယုံကြည်ပါတယ်မြန်မာနိုင်ငံထဲမှာလက်နက်ကင်တွန်းလှန်တိုက်ခိုက်တာတွေရှိနေတာကိုကျွန်တော်တို့အနေနဲ့နားလည်ပါတယ်ကျွန်တော်တို့တောင်ကိုရီးယားဂွမ်ဂျူးမြို့ဒီမိုကရေစီတော်လှန်ရေးတုန်းကလည်းဒီလိုပဲလက်နက်ကင်တွန်းလှန်မှုတွေရှိခဲ့ပါတယ
် NLD အစိုးရလက်ထက်စီးရင်နေရတောင်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံမှာစက်ထမမြောက်အများဆုံးရင်းနှီးမြှုပ်နှံတဲ့နိုင်ငံဖြစ်ပါတယ်ဆရာနာသိမ်းပြီးနောက်တောင်ကိုရီးယားရဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားကြဖို့တရားဝင်ကြေညာထားတယ်လို့ NUG ရဲ့ကိုယ်စားလှယ်ဦးရနိုင်ထွန်းကပြောပါတယ်တောင်ကိုရီးယားအစိုးရအနေနဲ့ NUG အစိုးရကိုထောက်ခံတယ်လို့တရားဝင်စာထုတ်ထားတာမျိုးမရှိသေးပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးငြိမ်းချမ်းတည်ငြိမ်ရေးအတွက်ကျိုးပန်းကူညီသွားမယ်လို့ဩဂုတ်လကုန်ပိုင်းကကိုရီးယားသမ္မတအိမ်ပြတော်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေအတွက်ဒေါ်လာ3သန်းကိုလည်းတောင်ကိုရီးယားကလှူဒန်းခဲ့ပါတယ်ခင်ဗျာ
။ကိုညံဝေးရပါရှင်။ကြာတာပတိတိအနေနဲ့ KVU မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။စကိုင်းတိုင်းပလဲမှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်နဲ့မြန်မာစစ်ကောင်စီတပ်တွေဟာနှွေအင်းရွာအနီးမှာစက်တင်ဘာလ22ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့တဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းတဲကကဏီပလဲဝက်လက်ရင်းမှာပဲစားတဲ့နေရာတွေကိုစစ်ကောင်စီဘက်ကစစ်အင်အားတွေတိုးချဲ့ပြီးစက်တင်ဘာလ22ရက်နေ့မှာတော့ပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့နှွေအေးရွာနီးမှာတိုက်ပွဲတွေဖြစ်ခဲ့ကြောင်းတိုက်ပွဲဖြစ်သွားပြီးတဲ့နောက်ဒီကနေ့မနက်မှာတော့အမျိုးသမီးငယ်တွေအပါအဝင်ရွာသားတွေကိုတစားကန်အဖြစ်ခေါ်ဆောင်သွားခဲ့တယ်ဆိုပြီးပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ခေါင်းဆောင်တဦးကပြောပြပါဗျ။အ
င်္ဂလိပ်ပါတယ်ရွာထဲကနေခိုးပြီးထွက်လာလေ။ခိုးလာတဲ့ပစ္စည်းတွေရောအမှရွာထဲကပစ္စည်းတွေရောစံကယ်တွေရောအတင်းအမှလမ်းကြောင်းထွက်ဖို့စံကယ်တွေစုပြီးတော့လာနေတဲ့အချိန်မှာကျွန်တော်တို့ကဒီလိုရှိတဲ့ရွာကိုတော့ပြီးတော့ဝိုင်းမှလမ်းမှတွေ့ပြီးတော့လူမျိုးသမားတွေရောပြောင်းရှင်တွေရောဝိုင်းကြည့်ကြတဲ့အခါမှာအဲတော်တော်ကြာတာဒီလိုဘက်ကလည်းနောက်ပိုင်းလက်မှတ်ကြီးတွေနဲ့ပြန်ပြတော့ရဲဘော်တွေလည်းတော်တော်လေးကိုရိုးတက်နေပြန်ဆုတ်ခဲ့ရတယ်။ဒါပေမဲ့ဟိုသူတို့ဘဝမှာဖြစ်ခဲ့လို့အဲအဲ့နောက်မှာတော့ဒီကောင်တွေကအဲ့ရွာတွေကိုပြန်ဝင်သွားတယ်။ပြန်ဝင်သွားပြီးဒီနေ့မှကျတော့လဲတွေနဲ့အဲ့ပိုင်းအားလည်းကောင်တွေတင်းဒါသားတွေရောတကြီးရောတွေရောမင်းကြီးလေးတွေရောဖန်ခေါ်လာပြီးဆီရပါထားပြီးအဲ့လိုမျိုးထွက်လာတာပေါ့
။စက်တင်ဘာလ22ရက်နေ့မနေ့ပိုင်းမှာတော့နွေအင်းကျေးရွာသားတွေကိုတစားကန်လုပ်ပြီးချောင်းဘက်ကိုထွက်သွားတာတွေ့လိုက်တယ်ဆိုပြီးနွေအင်းရွာနဘေးကဒေသခံကျေးရွာသားတဦးကလည်းအခုလိုပြောပြပါဗျ။ဟိ
ုနွေအင်းရွာကတိကျမှုဖြစ်ပြီးတော့သူတို့ကညာဘက်ကိုအဲ့မှာပဲသူတို့ဇရဲချပြီးတော့မနေ့ကမှညနေနေနဲ့တစားကန်လုပ်ပြီးတော့အစီချောင်းဘက်ကိုထွက်လာခဲ့တယ်။လူသားတိုင်းလုပ်ပြီးခေါ်လာတာတော့လဲရလေးကြီးလူက3-4ယောက်လောက်ကတော့အနည်းဆုံးပါတော့
။အမျိုးသားညီညွတ်ရေးအစိုးရကစီအနာရှင်အမြင့်ပြတ်အောင်တွန်းလှန်ခုခံစစ်စတင်နေပြီဆိုပြီးစက်တင်ဘာလ9ရက်နေ့ကကြေညာခဲ့ပြီးတဲ့နောက်သကိုင်းတိုင်းဘက်မှာစစ်တပ်ကစစ်ပြင်းစင်မှုတွေပိုလှုပ်လာတယ်လို့လည်းဒေသခံတွေကပြောပါတယ်။ပလဲမြို့နယ်အတွင်းမှာတော့မြို့လေးတိုက်ပွဲတွေဖြစ်နေတယ်လို့လည်းပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်ကပြောပြပါဗျ။အဲ
ရွာသားတွေကအဲ့ဒီရွာနေကြအဲ့ရွာရဲ့အစ်ဘက်ရွာလည်းဒီခေါ်ရဲအဲ့ဒီရွာလည်းခေါ်တာလမ်းတစ်ချောင်းမှလည်းဒီလူတွေနဲ့ဆိုတော့ကျွန်တော်လည်းဘာမှမလုပ်နိုင်နိုင်ဘူး။အဲ့ဒီရွာထဲမှာဖြတ်မှုတွေဒီလိုရင်းနဲ့ပြည်ကြီးယူတယ်အဖြစ်နဲ့ဒီလေးမစခင်တပတ်ဆယ်လောက်ကလေးရက်တိုက်ကဒီမှာတစ်ခါလေးရက်လောက်ကျတော့နားလိုက်ပြီးတော့ပြန်မတိုက်ဘူး။ပြန်မြင်ရမြင်ရစားတိုက်တာပေါ့
။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အခုရက်ပိုင်းကဏီရဲမှပင်ပလဲအရာတော်ဝက်လက်စတဲ့မြို့နယ်တွေမှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ခံရပါတယ်။
ဒီအမေရိကန်တန်ရဲ့ရုတ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုတ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရာသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Thai Com 6 Juru ချက်မြောက်123တို့ကလည်းဖန်ယူကြည့်ရှုနိုင်ပါတယ်။ကျွန်တို့ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ကျွန်တော်တို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။မြန်မာစံတော်ချိန်ည6:00နာရီခွဲပါပြီ။ကျွန်တော်တို့တင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။အခုဒုတိယပိုင်းအတွက်ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ဒီအချိန်တွေကဘာကြောင့်ဖြစ်တာလဲဆိုလို့ရှိရင်ဒါနှလုံးခုန်တာနဲ့နှလုံးသွေးလက်သက်မှုအထိန်နဲ့အာယုံကြောစနစ်ရှိတဲ့အခါနောက်မှာ
ဒါကတော့ကိုဗစ်လူနာတွေမှာနှလုံးခုန်နှုန်းမြင့်တက်စေတဲ့အကြောင်းအရာတွေကြောင့်ပေါ့နော်ဒီဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အားကစားကဏ္ဍကိုလည်းတင်ဆက်မှာပါအခုတော့ဦးကျော်စန္တာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ပါရှင် andNCGUB နဲ့ NUG တို့အပေါ်မှာနိုင်ငံတကာသဘောထားဘာကွာတလဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးထားပါတယ်။လက်ရှိအမျိုးသားညီညွတ်ရေးအစိုးရ NUG အပေါ်နိုင်ငံတကာအလေးထားမှုနဲ့ရှစ်လေးလုံးအရေးတော်ပုံနောက်ပိုင်းထွက်ပေါ်လာခဲ့တဲ့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရ NCGUB တို့အပေါ်အလေးထားမှုတို့ဟာဘလို့ကွာခြားပါတလဲ။ဘာကြောင့်ပါလဲ။အခုအခါမှာမြန်မာဒီမိုကရေစီရေးအတွက်နိုင်ငံတကာကပိုးပြီးထိထိရောက်ရောက်ကူညီပံ့ပိုးပေးနေပါသလား NCGUB အစိုးရရဲ့နိုင်ငံသားရေးဝန်ကြီးအဖြစ်ဆောင်ရွက်ခဲ့သူဦးဘိုလှတင်နဲ့ဦးကျော်စန္နာတို့သုံးသပ်ဆွေးနွေးထားပါတယ်ရှင
်ဦးဘိုလှတင်ရှင်ပထမဆုံးဖန်ရှင်ပြသခြင်းတာဦးဘိုတို့တာဝန်ယူခဲ့တဲ့ NCGUB လက်ထက်ကအခြေအနေနဲ့အခု NUG ရင်ဆိုင်နေရတဲ့အခြေအနေမှာအခုကပိုပြီးနိုင်ငံကအယုံစိုက်မှုရှိလာတယ်ဆိုမှန်ပါလားခင်ဗျ။ဒါကြောင့်လို့ထင်ပါလေလား
။အမှန်ပါခင်ဗျ။ဘာလဲဆိုတော့အရင်တုန်းကတော့နိုင်ငံကအယုံစိုက်မှုရှိတယ်ဆိုပေမဲ့လို့ပါဝင်ပတ်သက်ဖို့အဆုံမှုကပိုပြီးတော့များတယ်လို့ပြောလို့ရပါတယ်။အခုကတော့ဒီပြည်တွင်းအခြေအနေတွေခေတ်အခြေအနေတွေကလည်းပြောင်းသွားတယ်။ဤပညာတွေကလည်းတိုးတက်လာတယ်မြန်မာနိုင်ငံတွင်းမှာဖြစ်ပျက်ခဲ့တဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေဟလာစစ်တပ်ကအင်အားအလုံးအသုံးပြီးတော့ဖိနှိပ်ဖြိုခွင်းနေတာတွေတပ်ဖြတ်နေတာတွေကနိုင်ငံတကာကသိရှိနေတဲ့အခါကျတော့ကျွန်တော်ခေတ်ကနေစာလို့ရှိရင်တော့အခုခေတ်ဒီမြို့သားညီညွတ်ရေးအစိုးရ NUG ပေါ့နော်အဲနဲ့ပတ်သက်လို့ရောကျွန်တော်မြန်မာတနိုင်ငံလုံးရဲ့အနေထားအလုံးနဲ့ပတ်သက်လို့နိုင်ငံတကာရဲ့အာယုံစိုက်မှုနဲ့စိတ်ဝင်စားမှုကပိုပြီးတော့များတယ်လို့ပြောနိုင်ပါတယ်ခင်ဗျ။အ
ာယုံစိုက်မှုနဲ့စိတ်ဝင်စားမှုပိုများတယ်ဆိုတာဟာဒီမိုကရေစီလှုပ်ရှားတဲ့ဘက်ကတနည်းအားဖြင့် NUG အစိုးရဘက်ကပိုပြီးတော့အလေးပေးလာကြတယ်ပိုပြီးတော့သူတို့ကူညီပံ့ပိုးလာကြတယ်ဆိုတဲ့အသိပ္ပာယ်မျိုးလားခင်ဗျ။အ
မှားတယ်ဒါကလည်း NUG ကဒီပြည်သူလူထုက2020ရွေးကောက်ပွဲအနေနဲ့တဆင့်ရွေးချယ်တင်မြှောက်ထားတဲ့ပြည်သူလူတော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့အစိုးရဖြစ်တဲ့ legitimate government ပေါ့လေနောက်တစ်ကြောင်းကတော့နိုင်ငံတကာက2020ရွေးကောက်ပွဲပေါ်မှာအာရုံစိုက်နေတဲ့အချိန်မှာရုတ်တရက်အာဏာသိမ်းလိုက်တဲ့စစ်ကောင်စီရဲ့အာဏာညှန့်ရှင်းမှုတွေကြောင့်လို့လည်းကျွန်တော်တို့သုံးသပ်နိုင်ပါတယ်ခင်ဗျ
ဒါပေမဲ့နိုင်ငံတကာသူတို့ပို့ပြီးတော့အာယုံစုစိုက်တယ်ပို့ပြီးတော့အပိမှုရှိတယ်ဆိုပေမဲ့လည်းအခုပဲကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာ NUG ကိုပြတ်ပြတ်သားသားထောက်ခံတဲ့သဘောတော့မတွေ့ရသေးဘူးပြောမှထင်ပါတယ် NUG ကယူချထားတဲ့သံမကြီးဦးကျော်မိုးထွန်းကိုသူတို့ကတယောက်ခွင့်တော့ပေးတော့လည်းပဲဒါပါဝင်ဆွေးနွေးခွင့်ပြောကြားခွင့်တွေကပေးမထားသေးဘူးဆိုတော့အားရလောက်တဲ့ကူညီအပိမှုတော့ဖြစ်ပါရဲ့လားခင်ဗျာ
အဲ့ကတော့မြန်မာခံမှန်းရခက်တဲ့အနေအထားမျိုးပါခင်ဗျအခုနပြောဆိုပေါ့နိုင်ငံတကာရဲ့စာနာထောက်ထားမှုနဲ့ကြိတာမှာကတော့တိုင်းပြည်ရဲ့နယ်မြေဒေသတွေကိုစုမုံထားတဲ့စစ်ကောင်စီနဲ့ဘလောက်ထိကျွန်တော်ကင်းကွာပြီးတော့ဆက်ဆံနိုင်မလဲသူတို့ကိုအထူးကြံဖြစ်အောင်လှုပ်ချင်းအားဖြင့်ကုလသမဂ္ဂအနေနဲ့ပေါ့နော်ဒါနိုင်ငံတကာရဲ့တန်တမာရေးရာမျက်နှာစာမှာဘယ်လိုအားနည်းချက်အားသာချက်တွေဖြစ်လာမလဲအဲ့ဒီအတွက်နိုင်ငံတကာမိသားစုကဘလောက်ထိတာဝန်ခံနိုင်မလဲဆိုတဲ့ any tari poma, may I take the same as my little game?
Okay, they're not good nineteen Gina, Uro NCUB, Suyaha, American Bidanzuma, which is like Kevare. Mereka macam tu, lekang dia, ubu lewe, di mana ni biar asal ni asal ni boleh lupa cenderung orang, tapi ubi asal ni virasi wahai. Nampi biar cenderung mami yang mami macam si timor, lola ia bihaja, timor leksi nengah lewe terus si malawi yang time bu, pikoh kebu le lupa cenderung jauh barai. So aku leksi NUG soya Google, tersanya nengah tercuba boleh, elu pikoh kanan mian si elu jami balak ni.
เองเส้นที่เรามาจานมีดีว่าอารมณ์ที่จะเรตัยในงานงานกูเล่ากันรอเอ็นยูจีสุยาเย่กูจะเลี้ยดีกูเดี๋ยววันที่มาพิวปีดอลูกชายสองยูไปกันยงพ่นไปกันนี่ปีท่าด่าตัวอย่างอะไรทุกชาติก็รอฉันรู้ต่างกูเรียนงานนี่เนี่ยด่าอาชาสิฟิดิตามาปัตมาอุซงตั้งจิตวิญญาณเนี่ยฉันรู้ที่เรียวยาวด่ากูจะเลี้ย อันดับเลเวลคุณพิวทาร์เรย์ยุ่งลงงานในสองเว็บพวกเลเวลที่หาอู่ฉันรู้เพื่อเพื่อการวางมุมปั้มมือนี่เดี๋ยวสุดเลยนี่ทำอยู่เรียร์รอด้วยเชียร์อะไรตัวต่อที่ที่อยู่กู้เจเลอพูดเนี่ยสั้นๆเนี่ยสุดเมลูแต่ฮะโอ้เที่ยวเว้ยที่มาพิวมุสุรามิวเนโรคาร์เรปิโอลูไม่ยานไอ้หมองคุณเนี่ย
So NCGUB ก็ American พิจารณาแล้วขังอะไรเบลูปุ่งกันแล้วขังมาเลยรู้ตั้งกูรี้อ่ะ NUGU
กันนั่นเองกันนั่นจะมีอะไรก็เลยว่าละอะไรที่ว่าละสินะฮะนอฉันรู้แค่การรถอเมริกันสุยานเนี่ยยี่นายเนี่ยเข้ามาฉันรู้กูนายกูก็เตี้ยเว้นที่มาพิมพ์กูจูบังกันยาระมหูเปล่าอย่างนี้สุดรออารมณ์ที่จะเรตัยฉันรู้แค่ตรงนั้นรอฉันรู้ยังไงยี่ยังอันดีมาปนังกาสิบันเนี่ยแต่ในกูจะเลย ตอนนั้นสิจิ้วสาวเนี่ยเดโมกราซีอาซูรินเนี่ยเสร็จแต่กางเกงเนี่ยเป็นเล่มบิลล์ละตุ้ยส่งสุนุบุรีอันนี้นั่งเงียบพิชาบุจูบังเกจาระสุดอ่ะไอ้ที่เชนงวันเราจันรู้ว่าอีทั้งที่กูโกซาพิบิดอสิมันขังกูเอาชูบังเกจาระมหูเปล่าไอ้เราจันรู้กูที่มาพิวเรสระกาเลยปิดูรูรูเย่เตยเวงโกซเลดีนี่เนี่ยที่มาพิวเกล้าพิบาร์กเนี่ย โอเคจันนบายังดีไม่ก็ไม่ได้เลยสระปริจัดชัวร์อับจอยอะไรอเมริกันพิจารณาทุกมุมที่ยี่กูปรึกษากับพี่อะไรปรึกษากับอาจารย์เนี่ยพี่เรามีมานั่งเงี้ยเนี่ยปัตติพี่อเมริกันที่เดียวเราเลือกคุณนิรามสิบพี่อดาสิเดียวพี่นี่ลูกจันนบดีไม่ห่วงเบียร์อะไรพี่ไปไอ้สาวอุบะบาปเนี่ยพี่อันพี่จะมาเลยทั้งนั้นเราจันรู้นับไปตั้งแต่มาพี่ไปเลยเขมรจันรู้ที่มีตาหนี้อยู่สุยานี่เนี่ยอเมริกันสุยา เนี่ยพัฒน์ไปแล้วจันรู้จูบันสองยอดเข้ามาเปล่ามีเสร็จเปล่าเส้นยันเนี่ยที่สมุยาชีอ่างสองยอดท่านั่งเรือสุดเลยมีกองบอมมามุติบาร์เลยจันรู้เบก้าแต่ก็ยินดีอ่างอุมาอาเปียเนื้อส่งจันรู้อเมริกันพิรันซูนั่งยี่อาจิเมสุเกลุเชนอิชาเปซิฟิกยี่ยาปอนะจันรู้นั่งยี่วันจีและท่านนั่งยี่วันจีแล้วเส้นโอ้เชื่อมือด้วยปีดอกพิอันนี้ เอ็นยูนี่ทำอยู่วันนี้บีโร่กูพิอันนี้เดี๋ยวหาก็เอ็นยูโร่กูพิสิจันนั่งยังไงวันนี้สิ่งที่ได้ยังพิสิที่จีนจีรุยังตัวไหนเนี่ยเส้นเราที่จันรู้ที่เท่าท่านไหนบุลูอับอะไรจันรู้ลูกชายมูได้มาเลเวลเอ็นยูก็ยังดีกว่ามหาไม่นั่งกันนี่เนี่ยเท่าไหร่วันเว่ยมหาพิวหานี่พิวหาจ้าจ้าสุนุยนี่ไหนมูดีเปล่าที่ลูกนั่งเกิดเลยสุดเลยพอมามูดีว่าอะไรก็เนี่ย
อันนี้เราสังเกตานายนามิวมาชีเป็นเนี่ยจันรู้ว่าอเมริกันพิรันซูอาพิเศษยุโรปธรรมกันนั่งเงี้ยพิเศษแต่ตรงที่ที่เราสังเกตไปบุษเรฮะการอ่ะที่พิโรที่ยังได้มีเรื่องเจริญอยู่เปล่าไม่เอาคุณโอเคสำหรับเอ็นยูจีเบก้าซาบีอาร์เนี่ยโปรแอคทีฟที่อเมริกาจะบอกว่าอเมริกันนั่งเงี้ยก็มีเนื้อสามาลูอาเต็มนั่งเงี้ยก็มหาไม่ติดกูที่ดีอย่างยอกจันรู้
สิ่งของส่งยังตัวไหนมั่วหาอันใดยี่จีบาร์เลยอันนั้นก็อเมริกันพิจารณาว่าดิโมคราซีนั่งเงี้ยไหมยุโรปธรรมกันนั่งเงี้ยเลเวดิโมคราซีนั่งเงี้ยไหมตัวว่าลูกคนนี้เนี่ยพัฒน์ลุ่ยแต่จ้าจ้าเลยมีอะไรเงี้ยนี่ท่านเนี่ยพัฒน์ลุ่ยภาษาการท้าวขันยาเลยสูบีเมลุ่ยไอ้ที่ท้าวขันมูเนี่ยสานาท้าวท้ามูเนี่ยชิการปอมาปูปีโรไคมาเลยสตัวเจดีพี่ลาวจูซาบูฮาร์โรจันรู้เย่ตาวันนี้พี่เดลุจันรู้มีมาเล็กเนี่ย
တရုတ်နိုင်ငံဟာအခုမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့လေဆံပြောင်းတယ်ပေါ့လေဒီအရေးမှာသူရဲ့ယက်တိမှုကတစ်ဖက်သက်မဆန်ဘူးလို့တွက်ကြပါတယ်ဥပ္ပယအမြင်ဘယ်လိုသဘောပါလဲတရုတ်ရဲ့သဘောကတကယ်ပဲပြောင်းလာပါသလားမြန်မာနိုင်ငံပေါ်မှာဘာကြောင့်လို့ထင်ပါလဲ
တကယ်တော့တရုတ်ကတော့ကျွန်တော်တိုင်းပြည်အရေးနဲ့ပတ်သက်လာလို့ရှိရင်သူကတော့ဟိုကျွန်တော်ပုံမှန်လင်းလင်းသုံးသပ်ရမယ်ဆိုရင်တော့မြင်းပွဲလောင်းနဲ့ဤနဲ့ချင်းကပ်တယ်လို့ပဲမြင်ပါတယ်ပထမတော့စစ်အုပ်စုကိုစစ်ကောင်စီကိုလက်နက်တွေရောင်းနေငွေတွေချိတယ်တခြားဖိအားပေးမှုတွေတိုင်းသားအင်အားစုတွေထုထွင်းတော့ကချင်အမျိုးသားလွတ်မြောက်ရေးတက်မတော့ KIA ပေါ်မှာဖိအားတွေမျိုးမျိုးပေးခဲ့တယ်ဆိုတာလည်းအလုံးပြည့်ဖြစ်ပါတယ်အဲ့တော့တရုတ် policy နဲ့ပတ်သက်ရင်တရုတ်ကတော့ဒီနှစ်ဖက်ခွပြီးတော့ကစားနေတဲ့ပုံစံမျိုးပဲကျွန်တော်ကသုံးသပ်မိပါတယ်တရုတ်ကတကယ်တမ်းမြန်မာနိုင်ငံမှာဒီမိုကရေစီရေးအပြောင်းလဲဓမ္မမှုပြည်သူလူထုရဲ့ဆန္ဒနဲ့ကိုက်ညီတဲ့အပြောင်းလဲတစ်ခုကိုဖြစ်စေခြင်းနဲ့ဆိုရင်ဒီချက်ပို့ပြီးတော့ proactive ဖြစ်နိုင်တဲ့တက်တက်ကြွကြဆောင်ရွက်ပေးနိုင်တဲ့ဟိုအားမျိုးအနေထားမျိုးတရုတ်နိုင်ငံမှာရှိပါတယ်။ဒါပေမဲ့အဲ့ဒီဆန္ဒဟာဒီနေ့အချိန်ထိကတော့ပေါ်လွင်လာပြီလို့ကျွန်တော်သုံးသပ်လို့မရနိုင်ဘူးလို့ထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့နောက်ဆုံးမေးချင်တာအာဆီယံမှာနှစ်ဖက်လုံးပြည်လဲအောင်နှိမ့်နိုင်ကြပါဆိုပြီးဥဆောင်ပြောဖို့တောင်းဝန်ကစူပါဟုံးပေါ်မှာနိုင်ငံတကာတွန်းနေရတဲ့သူပဲအမေရိကန်ရောအနောက်နိုင်ငံတွေဥရောပနိုင်ငံတွေရောတရုတ်ရောဒီလိုပြောနေကြတော့အာဆီယံရဲ့အခန့်ကဏ္ဍကသူတွေတွန်းပစ်တော့ဖြစ်ပါမလားခင်ဗျာ
အာဆီယံရဲ့စုဖွဲ့မှုပေါ့နော်ဖွဲ့စည်းပုံနဲ့ခြေကန်စည်းမျဉ်းသဘောထားတွေကိုကြည့်မယ်ဆိုကြလို့ရှိရင်အားလုံးသိကြတဲ့အတိုင်း consensus policy ပေါ့နော်အားလုံးအဖွဲ့ဝင်နိုင်ငံ10နိုင်ငံရှိရင်10နိုင်ငံလုံးကကန့်ကွက်သူမရှိသဘောတူမှသာလျှင်ဆုံးဖြတ်ချက်တရက်ကိုချနိုင်တယ်။အဲ့ဒီဆုံးဖြတ်ချက်တိုင်းလဲဆောင်ရွက်သွားနိုင်တယ်။သို့တော့အဲ့ဒီအဖွဲ့ဝင်နိုင်ငံတွေထဲမှာဒီမြန်မာနိုင်ငံကတနိုင်ငံပါဝင်နေတဲ့အခါကျတော့မြန်မာနိုင်ငံရဲ့သဘောထားကိုဘယ်သူကပေးမလဲဆိုတာအာဆီယံမှာရွေးချယ်ဆုံးဖြတ်နိုင်မယ့်အင်အားမရှိဘူးလို့ကျွန်တော်ကသုံးသပ်ပါတယ်။အဲ့ဒါကိုအာဆီယံပခုံးပေါ်ကြောင်းလဲပေးလိုက်တယ်ဆိုတာကိုကနိုင်ငံတကာကခေါင်းဆောင်ခြင်းလို့တရုတ်နဲ့ထိတိုက်ရင်ဆိုင်ရမှာဟိုအမေရိကန်ဖြစ်စေနောက်နိုင်ငံတွေဖြစ်စေမလိုလားတဲ့အနေအထားမျိုးမှာအမေရိကန်လာရှာလွဲဆိုတာမျိုးလို့ပေါ့နော်ပုံမှန်လင်းလင်းဝေဖန်ရမယ်ဆိုရင်တော့တာဝန်မဲ့ဆောင်ရွက်မှုမျိုးလို့ပဲသုံးသပ်ချင်ပါတယ်
ဒါကတော့အရင် NCGUB အစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်ဆောင်ရွက်ခဲ့တဲ့ဥပိုလ်လှတင်ကိုဥကျော်စံတာကဆက်သွယ်မေးမြန်းပြီးတော့ဒီမြမရေးတုံးတက်ချက်အစီအစဉ်ကိုတင်ဆက်ခဲ့တာပါအခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်မြမနိုင်ငံမှာကိုဗစ်ဖြစ်ပြီးသူအတော်များများမှာနှလုံးခုန်နှုန်းမြင့်တက်ခဲ့တာကိုတွေ့မြင်ခဲ့ရတာကြောင့်ကိုဗစ်လူနာတွေမှာနှလုံးခုန်နှုန်းမြင့်တက်စေတဲ့အကြောင်းအရာတွေကဘာတွေလဲဆိုတာကိုဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာကြည့်ရှုကြရအောင်ပါရှင
်ကိုဗစ်ဖြစ်ပြီးတဲ့သူတွေဟာနောက်ဆက်တွဲဆိုးကျိုးအမျိုးမျိုးကိုကြုံတွေ့ခံစားကြရတာပါမြန်မာနိုင်ငံမှာတော့ကိုဗစ်တက်တဲ့အလိုင်းအတွင်းမှာကိုဗစ်ဖြစ်ပြီးတဲ့သူတွေမှာနှလုံးခုန်နှုန်းမြန်နေတဲ့သူတွေအများကြီးရှိခဲ့တာကိုတင်ပြခဲ့ရပါတယ်။ကိုဗစ်ဖြစ်ပြီးတဲ့သူတွေမှာနှလုံးခုန်နှုန်းမြန်တာဟာအကြောင်းမျိုးမျိုးကြောင့်ဖြစ်နိုင်ပြီးထိုင်ရာကနေထလိုက်တဲ့အချိန်မှာနှလုံးခုန်နှုန်းမြင့်တက်တာဆိုရင်အာရုံကြောစနစ်ထိခိုက်ပျက်စီးတာကြောင့်ဖြစ်နိုင်တယ်လို့အင်္ဂလန်နိုင်ငံ Queen Elizabeth ဆေးရုံဘာမင်ဟမ်မှာကိစ္စရောဂါအထူးပြုလေ့လာနေသောဆရာဝန်တဦးဖြစ်သူဒေါက်တာကျော်ကျော်ထွန်းကပြောပါလေ။န
ှလုံးခုန်နှုန်းမြန်တဲ့အချိန်လေးကိုပြန်ကြည့်လိုက်မယ်ဆိုရင်အချိန်လေးအမျိုးတွေကပထမတစ်ခုပြောမယ်ဆိုလို့ရှိရင်ပထမတစ်ခုကကြာကျွန်တော်သူ့ဘယ်လိုခေါ်လဲဆိုတော့အဲ PODS ပေါ့နော် Postural Orthostatic Tachycardia Syndrome လို့ခေါ်တယ်အဲအဲ့ဒါကြာဘာကြောင့်ဖြစ်တာလဲဆိုလို့ရှိရင်ဒီအခြေအနေကဘာကြောင့်ဖြစ်တာလဲဆိုလို့ရှိရင်ဒါနှလုံးခုန်တာနဲ့နှလုံးသွေးလက်ပတ်မှုထိနေအာယုံကြောစနစ်ရှိရဲ့ခန္ဓာကိုယ်မှာ Autonomic Nervous System လို့ခေါ်တယ်အဲ့အာယုံကြောစနစ်ไอ้ virus เจ้าที่อายุสนิทถีดွားနိုင်เลยบ่เนาะถีดွားได้โตอยู่ซะเลยบ่เนาะอยู่ซะပြီးတော့ဒီအချိန်နေခက်တာဗောตัวจ้ะบ่ဖြစ်ตัวနာမည်ပြောရတဲ့အတိုင်း postural ဆိုတာဒါခန္ဓာကိုယ်ရဲ့ position ကိုလိုက်ပြီးတော့ဟာဥမာထားပါတော့ခိုင်ရာကနေပြီးတော့ရုပ်တရက်ထားလိုက်တယ်အဲ့လိုမျိုးအချိန်ကြောက်ရှင် heart rate ကမြန်သွားတယ်ဗောเนาะ heart rate ကမြန်တက်လာတယ်ဗောအဲ့လိုမျိုးဒါအဲ့တော့သူကျွန်တော်ကไอ้ postural orthostatic tachycardia ဆိုရင်းတုံတာဗောเนาะ heart rate မြန်တာလို့ခေါ်ရယ်ဗောเนาะသူ့ရဲ့ underlying ကခန္ဓာ အနာလိုင်းကဘာကြောင့်ဖြစ်တာလဲဆိုရင်ခုနကအဲ့နှလုံးခုန်တာနဲ့သူ့လက်ပတ်မှုထိန်အာရုံရောစနစ်ထိသွားရလို့ယူဆရရတယ်ပေါ့နော်ဟုတ်အဲ့အကြောင်ခရီးညံတက်တဲ့ဒါနဲ့မဲ့တိအချက်ပေါ့နော်ကိုဗစ်ကြောင့်အဆုတ်မှာမရွတ်ဖြစ်လာပြီးအမရွတ်ပြင်များလာလို့အောက်ဆီဂျင်ဝင်ရောက်တာနေလာတယ်ဆိုရင်တွေ့တဲ့အောက်ဆီဂျင်ပမာဏယောနေလာတယ်လို့သိရပါတယ်တွေ့တဲ့မှာအောက်ဆီဂျင်ပမာဏယောနေ ဒီအမှားရွတ်အနေနဲ့တချို့ကြတော့နည်းနည်းကျန်တာရှိတယ်များကျန်တာရှိအဲဒါကြောင့်အမှားရွတ်အနေနဲ့များပေါ်မူတည်ပြီးတော့ဘာဖြစ်လဲဆိုတော့ဒါလမ်းဖိုက်ဘလူးဆိုပေါ့နော်ဒီအမှားရွတ်တရားဘာဖြစ်တယ်ဆိုပုံမှန်အဆုတ်ဘုံမဟုတ်တော့အခါကျ gas အချင်းရမကောင်းအောက်ဆီဂျင်ဝင်တာပုံမှန်လူလိုမရအောက်ဆီဂျင်ပုံမှန်လူမရခါကျတော့ဒါဖြစ်တယ်ဆိုတော့အောက်ဆီဂျင်ကိုရင်းမှာပုံမှန် 95% ကျော်မှာပိတ်ဆို့သွားမယ်ဆိုရင်နှလုံးခုန်လုံးမြန်တဲ့အခြေအနေတစ်ခုဖြစ်ပေါ်စေပြီးအခုလိုသွေးကြဲပိတ်ဆို့မှုဖြစ်ပေါ်ခြင်းဟာအရေးပေါ်ကုသမှုခံယူဖို့လိုအပ်တဲ့အခြေအနေတစ်ခုဖြစ်တယ်လို့ဒေါက်တာချောချောထွန်းကရှင်းပြပါပါတယ်။နောက်တစ်ချက်ကပါလဲဆိုရင်ကိုဗစ်ဖြစ်ပြီးတော့အဲဒီအဆုတ်မှာသွေးခဲပိတ်တယ်ပေါ့နော်အဆုတ်မှာဘာကြောင့်သွေးခဲပိတ်တယ်ဆိုရင်ခုနကကျွန်တော်ပြ ာတွေးခဲ့တယ်အဲ့တွေးခဲ့ရပြုတ်ထွက်သွားလို့ရှိရင်ဒါအဆုံးမှာသွားပိတ်တယ်ပေါ့နော်အပေါင်းနဲ့အမ်ဘော်ဒါဇင်တို့ခေါ်တယ်အဲ့လိုမျိုးအဆုံးမှာသွေးခဲ့ပိတ်လို့ရှိရင်လည်းကျွန်တော်တို့နှလုံးခုန်တာလေအဲ့ရောဂါလက္ခဏာတွေနဲ့ဆိုရင်နှလုံးခုန်တာမြန်တက်တယ်ပေါ့နော်နှလုံးခုန်တာမြန်တယ်ပြီးတန်းတခြားသူကမောတက်တယ်အောက်ဆီဂျင်ရုတ်တရက်ကျလာတက်တယ်ပေါ့နော်ပြီးရင်နောက်ချောင်းဆွင့်သွေးပါတက်တယ်ချောင်းဆွဲပြီးရင်အထိုင်ထမမူးနေမှိုက်နေဖြစ်တယ်အဲ့လိုဒီကောင်ဒီအဆုံးမှာသွေးခဲလို့ရှိရင်လည်းဒါဒီနှလုံးခုန်တာမြန်တက်တယ်ဒါတို့အချိန်တွေကကြာတာလူအသက်အနေရရှိတယ်လေနော်အတက်နေရရှိတဲ့ခါကျတော့ဒါလိုဒါဆိုလို့ရှိရင်သိချာလုံးဝအလိုကုသမှုခံယူရမယ်ဒီလိုအခြေအနေဆိုလို့ရှိရင်နော
်နှလုံးကြက်သားရောင်ရမ်းတာကြောင့်နှလုံးခုန်လုံးမြန်စေနိုင်တယ်လို့ကိုဗစ်ကြောင့်ဆွေးရည်ပူပန်မှုများတဲ့သူတွေနဲ့ဆေးဖိစီးမှုဖြစ်ပေါ်ခံစားနေရတဲ့သူတွေမှာလည်းနှလုံးခုန်လုံးမြန်လေးရှိတာကြောင့်နှလုံးခုန်လုံးမြင့်တက်နေပြီဆိုရင်အရေးပေါ်ကုသမှုလုံးမလို့ဆိုတာကိုတည်တည်ချာချာသိရှိအောင်စစ်ဆေးဖော်ထုတ်ပြီးကုသမှုတွေကိုအမြန်ဆုံးခံယူသင့်တယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါတယ
်နောက်တစ်ချက်ကြောက်ပါလေဆိုရင်ဒါတော့ရှားပါပါတချို့လူတွေမှာကျတော့ကိုဗစ်ဖြစ်လို့ရှိရင်ဒီကိုဗစ်ကနှလုံးကြွက်သားတွေကိုရောင်ရမ်းစေရပေါ့နော်မာယိုကာတွေနှလုံးကြွက်သားတွေရောင်ရမ်းတယ်ရောင်ရမ်းလို့ရှိရင်လည်းနှလုံးတော်လာမြန်တက်တယ်တချို့လူကကြတော့လည်းဘာဖြစ်သွားလဲဆိုတော့နှလုံးညှစ်အားကျသွားတယ်ပေါ့နော်ပုံမှန်နှလုံးညှစ်တလောက်ကိုနှလုံးသွေးမညှစ်နိုင်တော့ဘူးပေါ့အဲ့လိုမျိုးအခြေအနေ heart failure ပေါ့နော်အဲ့လိုအခြေအနေကြောက်ရှင်တဲ့ဟာဒါ heart rate ညံတက်တယ်တချို့ကြတော့ဘာကြောင့်ဖြစ်တဲ့လဲဆိုရင်ဒါကိုဗစ်ကြောင့်လို့ anxiety တွေဝင်တယ်သူ swing ပူပန် depression တွေဝင်တယ်အဲ့လိုမျိုးအခြေအနေကြောက်တယ်ဒါ heart rate တွေတက်တယ်ပေါ့နော
်ကိုဗစ်တက်တဲ့အချိန်မှာမြန်မာနိုင်ငံမှာကိုဗစ်ဖြစ်ပြီးတဲ့သူတော်တော်များများမှာနှလုံးခုန်လုံးမြင့်တက်ခဲ့တာကိုတွေ့မြင်ခဲ့ရတာကြောင့်ကိုဗစ်လူနာတွေမှာနှလုံးခုန်လုံးမြင့်တက်စေတဲ့အကြောင်းအရာတွေအကြောင်းကိုသိရှိနေနိုင်မှုအတွက်သတင်းပြုလိုက်တာဖြစ်ပါတယ်ကျွန်တော်တို့က
ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြကြတာပါရှင်
။ VOR American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရစေ။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလောင်းဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောင်းတောင်းယူနိုင်ပါရစေ။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုတော့လို့ပါရင်နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရေးရရှိနိုင်အောင်လို့စီစဉ်ပေးထားပါရင် VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။စာသားပရိသတ်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်နေပါရဲ့။အခုကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးမယ်ဆိုရင်ပေးပို့ရမယ်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရရှင်။အခုတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ။
ဖိလစ်ပိုင်နိုင်ငံကကဘာကျော်လက်ဝဲသမားမန်နီပါကီယိုတယောက်ဖိလစ်ပိုင်မှာသမရဝင်ရွေးခံမယ်ဆိုပြီးတော့အကြေညာလိုက်ပါတယ်အထက်လွှတ်တော်အမတ်ဖြစ်တဲ့ပါကီယိုဟာလာမယ့်2022သမရရွေးကောက်ပွဲမှာသူ့အနေနဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့တနင်္ဂနွေနေ့ကပြောလိုက်တာပါသူကလက်ဝဲသမားတယောက်အမြဲတမ်းတိုက်ပွဲဝင်နေတဲ့သူတယောက်ဖြစ်ကြောင်းဒါကြောင့်ကျိုးဝိုင်းအတွင်းမှာရောကျိုးဝိုင်းပြည်မောင်းမှာတိုက်ပွဲဝင်သွားမှာဖြစ်ပြီးတော့ PDP 11 Party ကသမရလောင်းဖြစ်အစိုးတင်သွင်းတာကိုလက်ခံတယ်ဆိုပြီးတော့ပါတီနီလာကမှပြောလိုက်ပါတယ်အသက်42နှစ်ရှိဖြစ်တဲ့ပါကီယောဟာ PDP 11 Party ဥက္ကဋ္ဌဖြစ်ပြီးဒီပါတီကိုသူနဲ့အထက်လွှတ်တော်အမတ်အကီလီနိုခိုကိုဘီမန်တို3တို့ကဦးဆောင်နေတာပါသူဟာဖိလစ်ပိုင်ပြည်သားတစ်ယောက်အနေနဲ့မှန်ကန်တဲ့အစိုးရအပြောင်းလဲတစ်ရက်လိုချင်နေတာကြားပြီးဖြစ်ပြီးတော့သူလိုအစိုးရအပြောင်းလဲလိုချင်တဲ့သူတွေအနေနဲ့လည်းသူ့ကိုရဲရဲဝံ့ဝံ့ထောက်ခံအားပေးကြဖို့ကိုလည်းဖန်ကြားခဲ့ပါတယ်။တဝါတဝါမှာအာဂဇာသမားတွေတဲကနောက်ပိုင်းမှာနိုင်ငံရေးတဲကိုဝင်လာတဲ့သူတွေတော်များများရှိပြီးတော့ဘောလုံးသမားတွေတဲမှာတော့ဘရဇော့ကဘီဘက်တိုရိုမာရီယိုတို့လည်းပါဝင်ပြီး AC မီလန်တိုက်စစ်မူဟောင်းဂျော့ချ်ဝီယာကတော့2018မှာလိုင်ဘေးရီးယားသမရဖြစ်လာခဲ့ပါတယ်။လဝေသမားဖြစ်တဲ့ဖိလစ်ပိုင်ပြည်သူရဲ့အားပေးမှုကိုတခဲနဲ့ရခဲ့တဲ့ပါကီယောင်းတယောက်အခုတစ်ချိန်မှရောဖိလစ်ပိုင်ပြည်သူရဲ့ထောက်ခံမှုကိုဘလောက်ထိရမယ်ဆိုတာကတော့စိတ်ဝင်စားစရာကောင်းတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဥရောပရဲ့ဂိုးအများဆုံးတွင်းတဲ့ရှီဖနက်စုကိုတော့ဘိုင်မြူနစ်တိုက်စစ်မှူးရောဘတ်လဲဗန်ဒေါစကီကရသွားခဲ့ပါတယ်။ပြီးခဲ့တဲ့2020-21ဘောလုံးရာသီတည်းမှာလဲဗန်ဒေါစကီဟာအမပေးပြိုင်ပွဲတွေမှာ50ဂိုးသွင်းပြီးတော့ဥရောပတော်မှာဂိုးအများဆုံးသွင်းတဲ့သူဖြစ်ခဲ့တာကြောင့်ဒီရွှေဖနက်စုကိုရလိုက်တာပ
ါ Schon seit sehr gerne ja ich bin sehr stolz ich bin sehr zufrieden
ကျွန်တော်အနေနဲ့အရေးအသားဆုံးပြောရရင်ဒီစုကိုရတဲ့အတွက်ရန်ကုန်ယူပြီးတော့အရန်ကိုကျေနပ်မိပါတယ်ပြီးတော့ဘယ်ကပဲလာသည်ဖြစ်စေဘယ်တော့ပဲလူကောင်းသေးသေးကြီးမားတဲ့အောင်မြင်မှုတွေရမယ်လို့ယုံကြည်မှုရှိရမယ်ကျွန်တော်ဘလောက်ထိကြိုးစားခဲ့ရတယ်ဆိုတာကျွန်တော်သိပါလေကြီးမားတဲ့အောင်မြင်မှုတွေရဖို့ဆိုတာအလုံးလုံးမှရတာဖြစ်တဲ့အတွက်အမြဲတမ်းကြိုးစားနေရပါလေ
လာဗန်ဒေါစကီဟာတစ်ချိန်ကဘိုင်ယန်တိုက်စစ်မှုဂတ်မူလာရဲ့တရားဒီအတွင်ဂိုး40သွင်းပြီးတင်ခဲ့တဲ့ဆန်ချင်းကိုချိုးနိုင်ခဲ့သလိုဂတ်မူလာပြီးရင်ဂျာမန်ဘွန်ဒက်စလီဂါကနေဥရောပရဲ့ရှေ့ဖနက်စုကိုဒုတိယနောက်ရတဲ့ကစားသမားလည်းဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းတွေဘက်မှာတော့ဘရာဇီးလနိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးဖီလီဟာပြီးခဲ့တဲ့တောက်ချာနေ့က ICU အထူးကြက်မှတ်ကုသဆောင်မှာပြန်ပြီးတော့ကုသခဲ့ရပါတယ်။ဆောက်ဘောလုံးမျိုးကအယ်ဘတ်အိုင်စတိုင်ဆေးရုံမှာကုသမှုခံယူနေတဲ့ဖီလီဟာတောက်ချာနေ့အစောပိုင်းကအသက်ရှူတာပုံမှန်မဟုတ်တဲ့အတွက်သူ့ကို ICU ထဲကိုပြန်ပို့လိုက်တာဖြစ်တယ်ဆိုပြီးတော့အယ်ဘတ်အိုင်စတိုင်ဆေးရုံကပြောပါတယ်ဖီလီကတော့ချူတင်ကာကွယ်တဲ့အနေနဲ့အဲ့လိုလှုပ်ဆောင်လိုက်တာဖြစ်ပြီးတော့နောက်ပိုင်းမှာတော့သူ့ရဲ့နှလုံးနဲ့အသက်ရှူလမ်းကြောင်းတွေဟာပြန်ပြီးတော့တည်တည်ငြိမ်ငြိမ်ရှိလာတဲ့အတွက် ICU ကနေတဆင့်လျှော့ပြီးအခန်းပြောင်းပြီးကုသပေးနေတယ်လို့လည်းပြောပါတယ်။အသက်80ရှိဖြစ်တဲ့ဖီလီဟာ2016ခုနှစ်တုန်းကတော့တင်ပဆုံရုပ်အစားထိုးခွဲစိတ်ကုသမှုလုပ်ခဲ့ပြီးနောက်ပိုင်းမှာတော့အရင်လိုပုံမှန်အတိုင်းသွားလာနိုင်ခြင်းမရှိတော့ပဲအခုနဲ့သွားနေရတာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ရဲ့ထိတ်တန့်တိုက်စစ်မှူးဟောင်းဂျီမီဂရစ်ဖာစက်တင်ဘာ19ရက်နေ့ကကွယ်လွန်သွားခဲ့ပါပြီ။ဂျီမီဂရစ်ဖာတနင်္ဂနွေနေ့မနေ့အစောပိုင်းကအသက်81နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်ဆိုပြီးတော့သူ့ရဲ့အသင်းဟောင်းဖြစ်တဲ့ Tottenham Hotspur အသင်းကကြေညာပါတယ်။ဂျီမီဂရစ်ဖာအင်္ဂလန်မှာတော့ဂိုးသွင်းကောင်းတဲ့ထိတ်တန့်တိုက်စစ်မှူးတစ်ဦးဖြစ်ခဲ့ပြီးတော့သူဟာအင်္ဂလန်အတွက်ရော Tottenham နဲ့ Chelsea အတွက်ပါဂိုးတွေအတော်များများသွင်းခဲ့တဲ့သူပါ။သူ1959မှာ Chelsea မှာကစားခဲ့ပြီး59ကနေ62ခုနှစ်အတွင်းအသင်းအတွက်124ကိုသွင်းပေးခဲ့ပါတယ်1961ကနေ80မှာတော့သူက Spurs ကိုပြောင်းကစားခဲ့ပြီးတော့ Spurs အတွက်266ကိုသွင်းပြီးအခုချိန်ထိဂိုးအများဆုံးသွင်းတဲ့သူအဖြစ်စံချိန်တင်ထားပါတယ်ဒါပြင်သူဟာအင်္ဂလန်အတွက်58ပွဲမှာ44ကိုသွင်းပြီးတော့သဒ္ဒုထဂိုးအများဆုံးသွင်းတဲ့သူလည်းဖြစ်ခဲ့ပါတယ်အင်္ဂလန်နဲ့1966ကမ္ဘာဖလားရခဲ့ပြီးတော့ Spurs အသင်းနဲ့တော့1962နဲ့68ခုနှစ်တည်းမှာ FA ဖလားနှစ်ချိန်နောက်ဥရောပရှုံးထွက်ဖလားကိုတော့1963ခုနှစ်မှာရခဲ့ပါတယ်ဂျီမီဂရစ်ကွယ်လွန်သွားခဲ့တဲ့အတွက်တနင်္ဂနွေနေ့ကကစားခဲ့တဲ့ Spurs နဲ့ Chelsea ပွဲတို့ပါဝင် Premier League ပွဲတွေမှာလည်းသူ့ကိုဂုဏ်ပြုခဲ့ကြပါတယ်ဒီတစ်ပတ် Premier League ပွဲစဉ်တွေမှာတော့ Chelsea က Spurs ကိုအဝေးခွင့်မှာ3ဂိုးမရှိနဲ့နိုင်ပြီးမပေးစရာထိတ်ကနေဥဆောင်နေပါတယ်။ဒ Dabbing Liverpool, Crystal Palace, go, don't go, go machine, and I mean, Man City got up. Did about my Southampton, go machine, the Jabare. Brighton, Leicester, Puema, Brighton, Leicester, go, Nagurgun, and I mean, Manchester United got up, West Ham, go, Wigwama, Nagurgun, and I mare. Tipuema, Manica, West Ham, go, Anga, Chatar, Linga, got, Mayuda, Nango, Twing, and we got, Naya, Chamber, ma. West Ham, a penalty, Yara, go, Mayu, go to my, the head, cargo, and Angelo, Mayu, ten, nine dollar.
Not at all, because Mark Noble is one of the best penalty kick takers we've got.
Mark Noble, General Dema, Penalty Gana, Gonzo, Diga, Diaba, General Penalty, Buducame, Sola, Sinzao, Guiche, we are Chenyaga, Ta, General Sunja, Bido, and Guiche, Ademo, Simon Cangre, Kama, Taria, Chile, Chiba, Chimare, Sumacheri, Guchabi, the Catali, Simbidulu, the Catali Male, the Cemetery, Shiba.
Whatever we banned to regard Mark Noble, Ha, Twitch, and Yambi, Tinay, do Chippy, Met, Quenego, Guma, when I read that. ตุยแลไม่ปูเตะดุโลบอลลงเนี่ยไม่ถีอ่ะเตะด้วยตู้โกปีกันน่ะมาเลยสุบิ๊ดวิบันนี่จ๋าบาปีกันยูโรน2012ไฟนอลลงอ่ะแล้วน้องซ้อมป่วยปีกันนี่มาอังกฤษบักก็แรนโชเนี่ยซันโชโรโกเปนัลตี้กันโบลูซาเล่กันมาตรุเนี่ยเอาสโลวินออกมากันไหนเนี่ยด้วยอังกฤษเนี่ยซอกเกิลเลยวิบันคันเกียบาเลยป่วยด้วยตะเกโกอเยจี้ได้เฉยมาบอลลงเนี่ยเต็มไม่ถีอ่ะเตะด้วยไม่ปูเตะกระซาตะวาเตียวโกเปนัลตี้กันไหนน่ะ
ဆွန်သားရရောက်တဲ့အတွက်ဤပြရတဲ့အတွက်သတိထားဆုံးဖြတ်စင်းတဲ့အရာတစ်ခုလို့ပဲပြောမှာဖြစ်တယ်ဆိုတာတင်ပြရနေတယ်ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာကိုရင်နိုင်ပါရှင်နိုင်ငံတကာအားကစားသတင်းတွေကိုအပတ်စဉ်စူးစီးတင်ပြနေတာပါကြာတာပြည်တည်နေနဲ့ခင်ဗျာအမြင်မှာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအက
တွေကိုဗစ်ရောဂါကာကွယ်ဆေးနောက်ထပ်3500ဝယ်ယူလူတန်းမဲ့ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်။ကမ္ဘာတစ်ပေါင်းကငွေအလဲလက်နဲ့နှိမ့်ချတဲ့နိုင်ငံတွေကိုလူတန်းမှုအမေရိကန်ပြည်သူကနောက်ထပ် Pfizer ကာကွယ်ဆေး3500ဝယ်ယူထားပြီး၈နှစ်ခုလိုချိန်မှာအပြီးပို့ပေးမှာဖြစ်တဲ့ကြောင်းသမ္မတဘိုင်ဒန်ကပရုနေကိုဗစ်ကာရောဂါဆိုင်ရာထိပ်သီးအွန်လိုင်းဆွေးနွေးပွဲမှာပြောဆိုလိုက်တာပါ။တင်တိုင်ငယ်မှာတော့လည်းအမေရိကန်က Pfizer BioNTech ကာကွယ်ဆေး3500ရေကို၈နှစ်ဇွန်လကိုနောက်ဆုံးထားပေးပို့လူတန်းမှုလည်းဂရိဖြူထားတဲ့ကြောင်းအခုဆိုရင်တော့စုစုပေါင်း1100ရှိတော့ပါပြီ။အမေရိကန်ပြည်သူနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်ထရီနီလာကမှာပရုနေကနိုင်ငံတကာခေါင်းဆောင်တွေမင်းငွန်းပြောရမှာတော့ရာသီဥတုဖောက်ပြန်မှုတွေနဲ့ကိုဗစ်ကပ်ရောဂါချင်းချောက်မှုအန္တရာယ်တွေတားဆီးရေးအလေးထားပြောကြပါရယ်ကိုဗစ်ကပ်ရောဂါနဲ့ရင်ဆိုင်နေရခြင်းမှာရာသီဥတုဖောက်ပြန်မှုအန္တရာယ်နဲ့လည်းအပြည့်အထန်ရင်ဆိုင်နေရတဲ့အကြောင်းမဒါဂတ်စကာကျွန်းနိုင်ငံကသမ္မတကလည်းပြောဆိုသွားခဲ့တာပါမြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းအခြေအနေတွေပိုဆိုးလာနေပြီးလူခွင့်ရေးချွတ်ပေါက်မှုတွေထိခိုက်တိုက်ချေမှုတွေကိုဟန်တားဖို့နိုင်ငံတကာတိုင်ဝမ်ကပြက်ကွက်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအဖက်ဖက်ကရေယုံချဆင်းလာနေတဲ့အခြေအနေကိုဟန်တားဖို့နိုင်ငံတကာတိုင်ဝမ်ရဲ့လက်ရှိကြိုးပမ်းမှုတွေလက်တွေ့လုံးဝဖြစ်တာကြောင့်လမ်းကြောင်းပြောင်းကြိုးပမ်းမှုလည်းလူခွင့်ရေးဆရာထုတ်ကိုယ်စားတော်မအန်ဒရူးစ်ကတိုက်တွန်းလိုက်တာပါရွှေငြိမ်းမှုစီရင်ထက်လူသားချင်းစာနာမှုကူညီဖြင့်နောက်ထပ်အမေရိကန်ဒေါ်လာတန်180နီးပါးကူညီသွားမယ်ကြောင်းအမေရိကန်ပြည်တော်စုကကြေညာလိုက်ပါတယ်လူသားချင်းစာနာမှုဆိုင်ရာအချက်အလက်နဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံနဲ့ပြည်ပမှာရောက်နေတဲ့ရွှေငြိမ်းတွေကိုနောက်ထပ်ဒေါ်လာတန်180နီးပါးကူညီပေးဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်တာတောမတ်စ်ဂရီဖစ်ကပို့ထုတ်နေမှာကြေညာလိုက်တာပါ
ကောင်းလေဦးပါရှင်တရင်ချင်းချုပ်ကိုပြောပြသွားတာပါစာတာပတိတိနည်းနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နည်းနဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်ညပိုင်း VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုတော့ကျမတို့ရုပ်တံတွေပါဖြည့်ဆွဲတင်ဆက်နေပြီးတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ်ဆောင်မျှော်ကြည့်ရှုကြပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါအတန်ဖန်းအင်ဂျင်နီယာကတော့ဂျမီကုတ်ဖြစ်ပါတယ်ရှင်။ရုပ်တံအင်ဂျင်နီယာကတော့ဇူဘဲပါ။ကျမကအင်ဂျင်နိုင်ပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကဘာတဘွားကတော်ရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်။
This program has come to you from the Voice of America.